Welcome to the Voice of America in Burmese.
Mingla nya jam ma tada sin nya shin. Bio American tan ye 2018 khu ne December 5 ye boud khu ne nya bai season ne go American pi yang su myo ro Washington DC ga ni ja yai thau tin pe ni ba bi shin. Jam ma nya ta sin au ma boud khu ne nya bai season ne go chaw yin tin set pe twa ma ba shin.
ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေမှာတော့အမေရိကန်သမ္မတ George H.W. Bush ရဲ့ဒီကနေ့စာပနာအခမ်းအနားမှာသက်ရှိထင်ရှားရှိနေတဲ့သမ္မတ5ယောက်နောက်ဆုံးအနေနဲ့နှုတ်ဆက်ကွန်ပျူတာမှာဖြစ်ပါတယ်။ရုရှားရဲ့စုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းဆောင်ရွက်မှုတွေအတွက်အမေရိကန်မျိုးသားလုံခြုံရေးအချံပေးပုဂ္ဂိုလ်ဟော Michael Flynn ကိုတင်ညာဝင်ပေးဖို့အထူးစုံစမ်းစစ်ဆေးမှုကထောက်ခံလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့သူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းစာတွေမှာတော့သတင်းမီဒီယာလွတ်လပ်ခွင့်အစိုးရပိုင်းမီဒီယာတည်ရှိမှုစရရီနဲ့ပတ်သက်ပြီးပြန်ကြားရေးဝန်ကြီးကမြန်မာမီဒီယာဖွံ့ဖြိုးတိုးတက်ရေးညီလာခံအတွင်းပြောဆိုခဲ့တာနဲ့ပတ်သက်ပြီးသတင်းမီဒီယာအဖွဲ့အစည်းအသီးသီးကအကန့်ကွက်ခဲ့ကြပါတယ
်။အများပြည်သူဝန်ဆောင်မှုမီဒီယာနဲ့ပတ်သက်တဲ့ဥပဒေကြမ်းတွေပါတော့ပြင်ဆင်တာတွေဝင်တာတွေဟိုတခုမှလှုပ်ဆောင်တာမတွေ့ရဘူး။ဒီအနေတူအားက
မြန်မာ journalist တို့ရဲ့အတွင်းမှုဥမြင့်ကျော်ပြောသွားတာပါ။နောက်ပိုင်းမှာကြည့်အစုံကိုနားဆင်ရပါမယ်။ဒီကြောင်းနဲ့အတူဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးသာသနာရေးဝန်ကြီးရဲ့ပြောဆိုချက်အပေါ်ဒုက္ခသည်တွေကဘယ်လိုထင်မြင်ပါတယ်လဲဆိုတဲ့အကြောင်းနဲ့အခြားစိတ်ဝင်စားဖွယ်သတင်းလွှာတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။သတင်းပတ်စင်ကဏ္ဍတွေမှာတော့လူမှုနဲ့ကျန်းမာရေးကဏ္ဍနဲ့မြမရေးသုံးသက်ချက်တို့အပြင်အစီအစဉ်နောက်ပိုင်းမှာတော့တပတ်အတွင်းအားကစားသတင်းလွှာတွေကိုနှားဆင်ရဖို့ရှိပါတယ်။ဒီလိုသတင်းလွှာတွေဆက်သွယ်မင်းမြန်ချက်တွေမတိုင်ခင်မှာအခုအရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်သိန်ကြီးထိုက်တို့ကပြောပြပေးပါအောင်ရှင
်။ပြီးခဲ့တဲ့တောက်ချန်လေးကကွယ်လွန်သွားတဲ့အသက်94နှစ်ရွယ်41ဆမြောက်အမေရိကန်သမ္မတ George H.W. Bush ရဲ့စာပနာမှာတက်ရှိထင်ရှားရှိနေတဲ့သမ္မတ5ယောက်ဒီနေ့နောက်ဆုံးအနေနဲ့နှုတ်ဆက်ကွန်ပျူတာမှာဖြစ်ပါတယ်။ Washington DC မှာရှိတဲ့ National Cathedral ဘုရားကျောင်းကနိုင်ငံတော်စာပနာအခမ်းအနားကိုသမ္မတတော်နဲ့ Trump နဲ့အတူသမ္မတဟောင်းနဲ့ဖြစ်ကြတဲ့ Jimmy Carter, Bill Clinton နဲ့ Barack Obama တို့တက်ရောက်မှာဖြစ်ပြီးကွယ်လွန်သူသမ္မတ Bush ရဲ့သားဖြစ်သူ43ဆမြောက်သမ္မတ George W. Bush ရဲ့ဖခင်ကိုကွန်ပျူတာမှာစကားပြောမှာပါ။နိုင်ငံတော်စာပနာအခမ်းအနားမှာကနေဒါနိုင်ငံဝန်ကြီးချုပ်ဟော Ben Maroney, American Telecom အမတ်ဟော Alan Simpson နဲ့သမိုင်းပညာရှင်လည်းဖြစ်ကွယ်လွန်သူသမ္မတ Bush ရဲ့ကိုယ့်ရဲ့အထောက်ပတ်ပြည့်စုံစုလည်းဖြစ်တဲ့ Jimmy Channel လည်းအမှားစကားပြောဖို့စီစဉ်ထားပါတယ်။သမ္မတဟောင်းရဲ့စာပနာကိုတက်ရောက်မဲ့သူတွေထဲမှာတော့ Britain တော်ဝင်မင်းသား Charles, German ဝန်ကြီးချုပ် Angela Merkel နဲ့ Poland နိုင်ငံသမ္မတဟောင်း Lech Wałęsa တို့လည်းပါဝင်ကြမှာဖြစ်ပါတယ်။လွှတ်တော်ခမ်းမမှာခင်းကျင်းထားတဲ့ကွယ်လွန်သူသမ္မတဟောင်းရဲ့နိုင်ငံတော်အလံလွှမ်းခြုံထားတဲ့အခေါင်းကိုမတော်ရင်နဲ့ဆက်ဆောင်သွားပြီး National Cathedral ဘုရားကျောင်းမှာဒီနေ့စာပနာခမ်းနာစတင်ကျင်းပသွားမှာပါ။လွှတ်တော်ခမ်းမထဲမှာနိုင်ငံတော်ခမ်းနာဖြစ်ပြင်ဆင်ထားတဲ့သမ္မတရဲ့ရုပ်လောင်းကိုမနေ့တုန်းကတော့ထောင်ချီတဲ့လူတွေနောက်ဆုံးအဖြစ်နဲ့ကာလဝပြုကြပါရယ်။ဝန်ထမ်းပူဆွေးသူတွေလာရောက်ကာလဝပြုကြတဲ့အထက်မှာ Republican Party ကမိတ်ဆွေလည်းဖြစ်ဒုတိယကမ္ဘာစစ်ပြန်တူလည်းဖြစ်တဲ့အသက်65နှစ်အရွယ်ထွတ်တော်အမတ်ဟောင်း Bob Dole ကဗီတက်ကလတိုင်မော်ကနေကျူစာပန်းစားထပြီးအလေးပြုတဲ့အချိန်မှာလူများတွေစိတ်ထိခိုက်စရာလည်းဖြစ်ခဲ့ကြပါရယ်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဝင်ရောက်နှောက်ယှက်မှုနဲ့ပတ်သက်ပြီးလက်ရှိစုံစမ်းစစ်ဆေးမှုတွေအတွင်အမျိုးသားလုံခြုံရေးအကြံပေးဟောင်း Michael Flynn ကထိထိရောက်ရောက်ပံ့ပိုးပေးခဲ့တယ်လို့အထူးစုံစမ်းရေးမှူး Robert Mueller ကပြောဆိုပြီးသူ့ကိုထောက်နှံ့အပြစ်မပေးဖို့ထောက်ခံပြောဆိုလိုက်ပါတယ်အမေရိကန်ဆိုင်ရာရုရှားတံမှစာကေဂဲလ်စီယန်နဲ့အပြန်အလှန်ဆက်သွယ်မှုနဲ့ပတ်သက်ပြီးပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI ကိုလေညာပြောဆိုမှုအတွက်အပြစ်ရှိကြောင်း Flynn ကဝန်ခံထားတာပါ။ဒါ့အပြင်တူရကီနိုင်ငံအတွက်အကျိုးဆောင်ပေးမှုနဲ့ပတ်သက်ပြီးမမှန်မကန်ထွက်ဆိုခဲ့တာတွေလည်းရှိပါတယ်။ Donald Trump ရဲ့သမ္မတရာထူးလွှဲပြောင်းရယူရေးအဖွဲ့နဲ့ရုရှားဆွေရတာဝန်ရှိသူတွေကြားအပြန်အလှန်ဆက်သွယ်မှုဆိုင်ရာအချက်အလက်တွေဆက်ဆက်စဉ်းစားပွဲကိုတွေ့တင်းအချက်အလက်တွေကို Flynn ကပေးခဲ့တယ်လို့လည်းအထူးစုံစမ်းရေးမှူး Robert Mueller ကမနေ့အင်္ဂါနေ့ညပိုင်း Federal တရားရုံးတစ်ခုမှာတင်ပြချက်မှာပြောဆိုထားပါတယ်။ Michael Flynn နဲ့တွေ့ဆုံမေးမြန်းမှု19ခု၊ဆက်ရွယ်စတန်းတွေနဲ့တခြားအဆက်ဆက်တွေကနေသတင်းအချက်အလက်တွေရရှိခဲ့တာပါ။ Flynn ရဲ့စစ်မှုထမ်းသက်သူ့ရဲ့ဂုဏ်သိက္ခာနဲ့လက်ရှိစုံစမ်းစစ်ဆေးမှုအတွင်ထိထိရောက်ရောက်ပံ့ပိုးဆောင်ရွက်မှုတွေကိုထောက်ပြပြီးသူ့ကိုထောင်ချဖို့မထောက်ခံကြောင်းလည်းအထူးစုံစမ်းရေးမှူး Mueller ရဲ့တရားရုံးအမှုတွေမှာဖော်ပြထားပါတယ်ရှင်။
လက်နက်ရှာချရေးမှာအရေးပါတဲ့သဘောတူညီချက်ကနေအမေရိကန်ကနှုတ်ထွက်ပြီးလက်နက်ထုတ်လုပ်ဖို့ကြိုးစားမယ်ဆိုရင်ရုရှားအနေနဲ့လည်းတာလပ်ပြင်းနျူကလ িয়ার မစ်ဆိုင်းတုံးတွေစတင်ထုတ်လုပ်သွားမယ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကဒီနေ့ပဲပြောလိုက်ပါတယ်။အမေရိကန်ကသဘောတူညီချက်ကနှုတ်ထွက်မယ်ဆိုရင်ရုရှားအနေနဲ့လည်းအလားတူလက်နက်တွေထုတ်လုပ်ဖို့လိုအပ်လာမှာဖြစ်တယ်လို့ကောက်ချက်ချမှာဖြစ်တဲ့အကြောင်းရုရှားသတင်းအေဂျင်စီတွေကိုသမ္မတပူတင်ကပြောလိုက်တာပါ။ဘယ်ဂျင်နိုင်ငံပရက်ဆာမျိုးကမြောက်အတလန်တိတ်စာချုပ်ဖွဲ့ NATO နိုင်ငံခြားရေးဝန်ကြီးရဲ့စီးဝဲမှာရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြူကတော့ရုရှားအနေနဲ့နျူကလ িয়ার တပ်ဖွဲ့ဆိုင်ရာသဘောတူညီချက် INF ကိုလိုက်နာကြောင်းပြတ်သားဖို့ဂျပန်60ချိန်ရပြီးပြတ်ခွက်ခဲ့မယ်ဆိုရင်သဘောတူညီချက်ကနှုတ်ထွက်မယ်အကြောင်းမနေ့တုန်းကပဲသတိပေးထားပါတယ်။နျူကလ িয়ার ထိပ်ဖူးတက်စင်နိုင်တဲ့မြေပြင်ခြေဆက် Cruise Missile အမျိုးအစား SSC-8 တပ်ဖွဲ့တွေကိုရုရှားကပြောင်းရွှေ့နေရချက်ထားတဲ့အကြောင်းလဲဝန်ကြီးပွန်ပြူကဆွဆွဲခဲ့တာပါ။ရုရှားကတော့ဆွဆွဲချက်ကိုငြင်းဆန်ထားပါတယ်။အဲ့နဲ့သဘောတူညီချက်ကိုတော့1989ခုနှစ်မှာတော့အမေရိကန်သမ္မတဖြစ်တာဝန်ယူထားတဲ့ Ronald Reagan နဲ့ရုရှားကောက်ဆောင်မီခိုင်ကိုဘာချက်လို့ချာညှိနှိုင်းဆွေးနွေးပြီးရရှိခဲ့တာလည်းဖြစ်ပါတယ်
။နှစ်ပေါင်း30နီးပါးအဆက်အစံပြတ်တောက်ခဲ့ပြီးတဲ့နောက်အမေရိကန်ပြည်တော်စုကဆိုမာလီယာနိုင်ငံနဲ့တန်တမာရေးဆက်ဆံရေးအပြည့်အဝပြန်လည်ထူထောင်လိုက်ပါတယ်။တန်တမာရုံးသစ်ကိုတနင်္ဂနွေနေ့ကပဲဖွင့်လှစ်ခဲ့တဲ့အကြောင်းလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟက်တာနယူးယောက်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။မကြသေးခင်နှစ်တည်းအတွင်းဆိုမာလီယာနိုင်ငံကတုတ်တက်မှုတွေကိုတုတ်ပြန်တဲ့အနေနဲ့တန်တမာဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့မိုဂါဒီရှုမြို့တော်မှာရုံးဖွင့်လှစ်လိုက်တာဖြစ်ကြောင်းလဲပြောဆိုထားပါတယ်။ဆိုမာလီယာနိုင်ငံကအစိုးရတက်ကိုအမေရိကန်က2013ခုနှစ်မှာတရားဝင်အသိအမှတ်ပြုခဲ့ပြီးမဲ့တန်တမာဆက်ဆံရေးကိုတော့ကင်ညာနိုင်ငံနိုင်ရူဘီတန်ယုံကတဆင်သာဆက်ဆံခဲ့တာပါဆိုမာလီယာနိုင်ငံဆိုင်ရာအမေရိကန်တပ်အမှတ်ကြီးအဖြစ်ဝိုင်းတန်တမာဒေါ်နယ်ရာမာမိုတိုလည်းပြီးခဲ့တဲ့လအထက်မှာပဲမိုဂါဒီရှုမြို့တော်ကိုရောက်နေပါတယ်တန်တမာဆက်သွယ်ရေးရုံးတဲ့ဟာတန်ယုံအဆင့်အဖြစ်အပြည့်အဝလဲပတ်နိုင်အောင်မဟုတ်ဘဲတန်တမာဝန်ထမ်းတချို့ကတော့ကင်ညာနိုင်ငံမှာပဲဆက်လက်ရုံးထိုင်ကြမှာပါဆိုမာလီယာနိုင်ငံမှာအာနာရှင်မိုဟာမက်ဆာအစ်ဘာရေကိုလက်နက်ကင်အုပ်စုကောင်းဆောင်တွေကဖယ်ရှားခဲ့ပြီးနောက်ပိုင်းပြည်တွင်းစစ်နဲ့မင်းမဲစရာအခြေအနေတွေပေါ်ပေါက်ခရာက1990ခုနှစ်ဇန်နဝါရီလမှာအမေရိကန်တယုံကိုပိတ်ခဲ့တာဖြစ်ပါတယ်ရှင်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပုံတူနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်စဉ္ညေစဉ္ညွန်းတွေကိုထိမ့်သိမ့်ပြီးတပ်ပြီးစီးပွားရေးကိုထိခိုက်တာမျိုးအဖြစ်ခံမှာမဟုတ်တဲ့ကြောင့်ရာသီဥတုဖောက်ပြန်မှုတွေကနေစီးပွားရေးပေါ်ရက်ကတ်လာနိုင်ခြင်းနဲ့ပတ်သက်လို့ VOA ကမင်းမြန်ရမှာသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ရာသီဥတုဖောက်ပြန်မှုတွေကိုလက်မခံငြင်းဆန်တာမျိုးမရှိရင်လည်းသမ္မတထရန့်ဆိုရတော့ရာသီဥတုဖောက်ပြန်မှုတွေကိုဖြေရှင်းရမှာအဓိကအချက်၃ချက်နဲ့တုံ့ပြန်လေးရှိရပါတယ်။တစ်ချက်ကတော့နိုင်ငံတကာသဘောတူညီချက်တွေဘလို့ပဲရှိနေနေအမေရိကန်ဟာတခြားနိုင်ငံတွေထက်ဖန်လွင်အာဏာသိမ်းတန်းဝေးတွေကိုရှော့ချထားပြီးဖြစ်တဲ့အကြောင်းပြောဆိုနေတာပါ။ကာဗွန်တန်းဝေးတွေကိုရှော့ချမဲ့စီးပင်းစည်းကမ်းတွေကြောင့်ကုန်ကျစရိတ်များပြားပြီးအကျိုးမြတ်နေပါနိုင်တာနောက်တခြားနိုင်ငံတွေကမလိုက်နာတဲ့အခါမျိုးမှာအမေရိကန်အနေနဲ့တပန်းရှုံးတဲ့ဖြစ်မျိုးနဲ့ကြုံရမှာရှိရဲဆိုပြီးတော့လေအမေရိကန်ကတုံ့ပြန်ထားတာဖြစ်ပါတယ်။အမေရိကန်လိုပတ်ဝန်းကျင်မထိခိုက်အောင်ထိသိမ်းမှုမရှိတာတွေကိုလည်းသမ္မတထရန့်ကလေတွေ့ညဉ့်ဉာဏ်မှုတွေကြုံနေရတဲ့တရုတ်နိုင်ငံနဲ့တခြားနိုင်ငံတွေကိုဥမာဖြစ်နေရင်ညွန်ပြောဆိုခဲ့တယ်လို့ပတ်ဝန်းကျင်ထင်းသိမ်းရေးလုပ်ငန်းတွေဟာအကုန်ကြကြီးမားတဲ့အကြောင်းလည်းပြောဆိုထားပါတယ်။သမ္မတထရန့်ဖော်ဝင်ဖြစ်ကနေနှုတ်ကပ်ဖို့ရည်ရွယ်ထားတဲ့ရာသီဥတုဆိုင်ရာပရိသဘောတူညီချက်ကိုအကောင့်ထဲပေါ်ရေးစီးပင်းတွေရေးဆွဲဖို့ရာသီဥတုဆိုင်ရာကုလသမဂ္ဂစစ်ဆန်ညှိနှိုင်းသူတွေပိုလန်နိုင်ငံမှာတွဲဆုံမှုရှိနေတဲ့အချိန်မှာပဲအမေရိကန်ဆွေရရဲ့ပြောဆိုချက်ပေါ်ကြွေးကျင်သူတချို့ကလည်းထောက်ခံပြောဆိုတာလည်းရှိနေပါတယ်
။အီရန်နိုင်ငံမှာလွန်ခဲ့တဲ့နှစ်ပေါင်း30လုံးကနိုင်ငံရေးအကျဉ်းသားအနည်းဆုံး 9,000 လောက်ကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့မှုကိုဖုံးကွယ်ထားမှုအတွက်အီရန်ဟာလူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုနဲ့အပြစ်ရှိတယ်လို့နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ Amnesty International ရဲ့အစီရင်ခံစာတစ်ကဖော်ပြပါတယ်။1988ခုနှစ်အတွင်းအီရန်အတိုက်ခံအဖွဲ့တွေကိုထောက်ခံသူတွေကိုပြစ်မှတ်ထားတဲ့တပ်ဖြတ်မှုတွေပျောက်ဆုံးမှုတွေနဲ့ပတ်သက်ပြီးကုလသမဂ္ဂဘက်ကစုံစမ်းစစ်ဆေးပေးဖို့လူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ကလှူလာနေတာပါ။ပျောက်ဆုံးသွားခဲ့ရသူတွေရဲ့မိသားစုအများပြားကတော့ သူတို့ချစ်ခင်ရသူတွေဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုမသိကြရသေးပါဘူး။အီရန်အစိုးရဘက်ကတော့တပ်ဖြတ်မှုတွေကိုဘယ်တော့မှဝန်ခံခဲ့တာမရှိသလိုပျောက်ဆုံးသွားသူတွေဘာတွေဖြစ်ခဲ့တယ်လဲဒါမှမဟုတ်လဲရုပ်အလောင်းတွေဘယ်မှာလဲဆိုတာကိုလည်းထုတ်ဖော်ပြောဆိုတာမရှိပါဘူး။အရှင်ဘာသာရေးခေါင်းဆောင်ရိုဟူလာခိုမီနီရဲ့ဖာတဝါဘာသာရေးဆိုင်ရာညွှန်ကြားချက်အရထောင်ချခံခဲ့ရတဲ့ထောင်နဲ့ချီတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေဘလို့မျိုးတုတ်တင်ခံခဲ့ရသလဲဒါမှမဟုတ်လဲဘလို့ပုံစံပျောက်ဆုံးသွားသလဲဆိုတာတွေကိုရန်နဲ့ချီတဲ့တွေ့ဆုံမေးမြန်းမှုတွေဆက်ရွယ်ဆက်တမ်းအထောက်အထားတွေကနေတဆင့် AI အဖွဲ့ကြီးကအသေးစိတ်ထုတ်ပြန်လိုက်တာပါဒီတဲ့ကအများပြားကတော့1988ခုနှစ်တုန်းကအီရန်နိုင်ငံကိုလက်နက်ကင်တိုက်ခတ်ခဲ့တဲ့အီရတ်အခြေစိုက်မတရားအသိဉာဏ်ခံထားရတဲ့အတိုက်အခံအဖွဲ့အီရန်ပြည်သူ့မူဂျာဟီဒင်အဖွဲ့ကိုထောက်ခံသူတွေဖြစ်ကြပါတယ်ရှင်
တူကီနိုင်ငံက sorry ကောင်းဆုံးအရုံမှာ sorry တင်ကဆရာချမဲခါရှောက်ကြီးအသက်ခံရတဲ့အမှုနဲ့ဆက်နွယ်ပြီး sorry အရှင်မင်းသားမော်မက်ဘန်ဆယ်မန်ရဲ့ထိတ်တဲအရာရှိရှင်တွေကိုတူကီနိုင်ငံအစိုးရရှင်တွေဖွဲ့ GK ကဖောင်ရန်ထုတ်လိုက်ပါတယ်။အစ္စတန်ဘူမြို့က sorry ကောင်းဆုံးအရုံမှာအော်တိုဘာလ2ရက်နေ့ကတပ်ဖြတ်မှုကိုစီစဉ်သူတွေထဲမှာအော်တိုဘာလထဲမှာပဲရာဇဝတ်ကဖေရှားခံရတဲ့ set and o ကတ္တနီနဲ့ပိုချိုချီအာခမက်အာဆူရီတို့ပါဝင်တဲ့အကြောင်းတန်တရားဖြစ်စရာခိုင်လုံတဲ့အချက်လက်တွေကိုတူကီဆူရရှိနေုံကတွေ့ရှိထားတဲ့အကြောင်းလေတူကီဆူရရရှိတွေကပြောဆိုခဲ့ကြတာပါ sorry ဆူရကရလူကဖေရှားခံထားတဲ့ထိတ်တဲရရှိနေရကိုအေးအေးယူမဲ့လက္ခဏာမတွေ့ရတာကြောင့်အခုလိုဝရမ်းထောက်တာလို့လည်းပြောပါရယ်ဒီချိန်ထဲမှာပဲဒရင်းစာဆရာခါရှောက်ကြီးအသက်ခံရမှုမှာဘသူလက်ချက်ဆိုတာဆုံးဖြတ်နိုင်မှုနိုင်ငံတကာအဆင့်စုံစမ်းစစ်ဆေးဖို့လိုအပ်တဲ့အကြောင်းလေကုလသမဂ္ဂလူ့ခွင့်ဆရာကော်မရှင်နာမင်းကြီးမီရှဲဖက်ချရကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်
ထိုင်းနိုင်ငံမှာလိင်တူလက်ထက်ကျသူတွေကိုလည်းအစင်လာထင်းရလက်ထက်သူတွေညီတူအင်အောင်ဘက်ရဲ့မျိုးရိုးနာမည်ခံယူခွင့်ပစ္စည်းဥစ္စာပိုင်ဆိုင်ခွင့်နဲ့အင်တောင်ကွာရှင်းခွင့်တွေပေးမဲ့အင်အောင်ဘက်ဆိုင်ရာဥပဒေချမ်းကိုအစိုးရကသုံးသပ်နေပါတယ်ခမန်းကျေထိုင်းလူဦးရေရဲ့ရှေ့ရခိုင်နှုန်းလူဦးရေ6တန်းလောက်ရှိတဲ့ LGBT အတိုင်းဝိုင်းလို့ခေါ်တဲ့အမျိုးသမီးချင်းအမျိုးသားချင်းစုံမဲ့သူတွေလိင်တူလိင်ခွဲစုံမဲ့သူတွေနဲ့လိင်အင်္ဂါပြောင်းလဲထားသူတွေအတွေ့တရားဝင်အခွင့်အရေးတွေတိုးတက်စေဖို့တမိုင်းဝင်ကြိုးပမ်းမှုတစ်ခုလည်းဖြစ်ပါတယ် LGBT အတိုင်းဝန်ကပုဂ္ဂိုလ်တွေကတော့အင်အောင်မဲ့ဆိုင်ရာဥပဒေချမ်းကိုကြိုးဆိုပါတယ်လက်ရှိလက်ထက်ထင်ရှားမှုဆိုင်ရာဥပဒေတွေကတော့အမျိုးသားတွေနဲ့အမျိုးသမီးတွေအဖြစ်တိတိကျကျရည်ညွှန်းချက်နဲ့အတူလိင်ခွဲခြားမှုနဲ့မိသားစုတိစောက်မှုမှာထုံတမ်းစင်လာတွေကိုပဲထင်ဟပ်ထားတာဖြစ်ပါတယ်ရှင်
ဗုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးခဲ့တာပါအခုသတင်းဆောင်မနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုစက်တိုက်ထုတ်လွှင့်ပေးသွားပါမယ်သတင်းမီဒီယာလွတ်လပ်ခွင့်အစိုးရပိုင်းမီဒီယာတည်ရှိမှုစရရီနဲ့ပတ်သက်ပြီးပြန်ကြားရေးဝန်ကြီးကမြန်မာမီဒီယာဖွံ့ဖြိုးတိုးတက်ရေးညီလာခံအတွင်ပြောဆိုခဲ့တာနဲ့ပတ်သက်ပြီးသတင်းမီဒီယာအဖွဲ့အစည်းအသီးသီးကအကန့်ကွက်ခဲ့ကြပါတယ်သတင်းမီဒီယာနဲ့ပတ်သက်လို့ပြန်ကြားရေးဝန်ကြီးရဲ့မှတ်ချက်စကားတွေဟာကျင်းပနေတဲ့မြန်မာမီဒီယာဖွံ့ဖြိုးတိုးတက်ရေးညီလာခံရဲ့ရည်ရွယ်ချက်တွေနဲ့လဲဆန့်ကျင်နေတယ်လို့မီဒီယာဖွဲ့စည်းတွေကထောက်ပြကြပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကအမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။မြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ကြားဆင်းလာတယ်လို့နိုင်ငံတကာနဲ့ပြည်တွင်းဖွဲ့စည်းတွေရဲ့သုံးသပ်ရေးသားမှုတွေကိုပြန်ကြားရေးဝန်ကြီးဦးပေမြင့်ကခြေပရာမှာငွေကြေးရဩဇာလွှတ်မှုခံရမှုနဲ့တုတေသနလုပ်ငန်းတွေပေါ်သူကပြန်လည်မေးခွန်းထုတ်ခဲ့ပါတယ်။ဒီကနေ့နေပြည်တော်မှာကျင်းပတဲ့ခုနှစ်ကြိမ်မြောက်မြန်မာမီဒီယာဖွံ့ဖြိုးတိုးတက်ရေးညီလာခံအဖွဲ့မေးခွန်းထဲမှာထည့်သွင်းပြောဆိုတာပါ။ဒါအပြင်အစိုးရပိုင်မီဒီယာတွေဆက်လက်တည်ရှိနေဖို့လိုအပ်တယ်ဆိုတာကိုလည်းပြည်ထောင်စုဝန်ကြီးဦးပေမြင့်ကအဲ့ဒီမေးခွန်းမှာပြောခဲ့ပါတယ်
။ဒီကနေ့ရှိနေတဲ့လွတ်တော်သည်အဓိကအားဖြင့်ပြည်သူကရွေးကောက်တာဖြစ်ပါတယ်။အစိုးရသည်လွတ်တော်အားတဆင့်ဒီသူအတွက်ဖွဲ့စည်းထားတာဖြစ်ပါတယ်ဒီတော့ဒီလွတ်တော်နဲ့ဒီအစိုးရဟာသူ့ကိုရွေးချယ်ခန့်အပ်လိုက်တဲ့ပြည်သူကိုကျွန်တော်တို့ဒီနိုင်ငံနဲ့ပြည်သူအတွက်ဘာတွေဘာတွေဆောင်ရွက်ပေးနေပါတယ်ဆိုတာကိုအစီရင်ခံဖို့တာဝန်ရှိပါတယ်အဲ့ဒီတာဝန်ကိုဒီကနေ့အစိုးရပိုင်းလို့ပြောနေတဲ့မီဒီယာများကထမ်းဆောင်ပေးရတာဖြစ်ပါတယ်နောက်လာမယ့်အစိုးရများရှိရင်လည်းပဲအဲ့ဒီအစိုးရများဒီဒီသူနဲ့ဆက်သွယ်မဲ့သူတို့မှာမီဒီယာများသည့်အခုပုံစံနဲ့ဖြစ်စေနောက်ကြောင်းလဲလာတဲ့ဖြစ်ကာလတွေနဲ့လျော်ညီတဲ့အခြားပုံစံများနဲ့ဖြစ်စေဒါရှိနေဦးမှာပဲလို့ကျွန်တော်ကတော့မြင်ပါတယ
်ဒီပြောဆိုချက်ကိုသတင်းမီဒီယာအဖွဲ့များနဲ့လွတ်လပ်စွာရေးသားပြောဆိုခွင့်ရလှုပ်ရှားတဲ့အဖွဲ့တွေဖြစ်တဲ့မြန်မာချန်နယ်လေးကွန်ရဲ့ပန်မြန်မာမြန်မာသတင်းသမားများကာကွယ်ရေးကော်မတီအစရှိရဲ့စစ်ချုပ်ဘက်ကကန့်ကွက်လိုက်ပါတယ် မြန်မာ channel လေးကိုရအတွင်းမှုကွန်မြူနီကျော်ကတော့ public media နဲ့ လွတ်လပ်တဲ့ media ပဲရှိတဲ့နယ်လို့လဲဆိုပါတယ်။
အင်ဂျင်နီယာတို့ဟိုငွေရတမ်းရရှိတာပေါ့နော်ဒီနှစ်နှစ်ရှိလာပြီးဒီအများပြည်သူဝန်ဆောင်မှုမီဒီယာနဲ့ပတ်သက်တဲ့ဥရေကျန်းတို့ပါတော့ပြင်ဆင်လာရုံနဲ့နားရီဟိုတစ်ခုမှလှုပ်ဆောင်တာမတွေ့ရအောင်ဆိုတော့ဒီအနေတို့ကဒီဟာကိုဆက်လက်ကင်နာမယ်ဆိုတဲ့တမ်းမြောက်ဝင်လာကြပြီဒီနေ့ကတော့အဲ့လိုမျိုးပြောင်းပြောင်းနေနေထုတ်ပြောလိုက်တဲ့ဟာကတော့ဟိုကျွန်တော်တို့ကတော့ကန့်ကွက်ဖ
ဒါအားလုံးကဒီမိုကရေစီချိန်ကနေလက္ခဏာတွေကအဲ့ဒါကိုဟိုရှိတဲ့နယ်လို့ပြောင်းပြောင်းပြင်းပြောရတာတော့ကျွန်တော်တို့ကတော့ဘုံအဖြစ်ဘယ်လိုမှဟိုလက်ခံနိုင်မှုမရှိဘူးနော်ဝင်းယူပင်မြာတူကိုယ်တိုင်စိုင်းစရာဒူးဖြစ်ခဲ့တယ်လို့ဝင်းကြီးမဖြစ်ခဲ့ခင်သတင်းချနေဆောင်ကိုလည်းဦးစီးထုတ်ဝေခဲ့သူပါအဲ့ဒီချိန်တုန်းကအစိုးရမီဒီယာတွေအနေနဲ့ငွေကြေးဩဇာလွန်ဆန်နိုင်ပါမလားဆိ
ဒီမှာရတော့မြန်မာကမကြည့်နေကြပါဘူးပုဂ္ဂလိကမီဒီယာရဲ့သဘောကိုအသေးချာနားမလည်တာဖြစ်တယ်လို့ညီလာခံတက်ရောက်နေသူပံမြမာတွင်းကွန်ဆန်ကခုလိုဝေဖန်ပါတယ်တမလို့ကတော့ညီရဟာရှိနေတော့ဒီဂျင်းမုံတို့မြန်မာဟိုမြန်မာအလင်းတို့တော့အကြောင်းဟာရှိနေတယ်ဒါဆိုလဲဒါအေဒူအင်ဒီပန်ဒန့်မရှိဘူးဆိုတော့ဒါပူတေချာတဲ့ကိစ္စမျိုးရှိနေတယ်ပေါ့နော်ဆိုတော့ဒါမျိုးကိုကြတော့သူကဘာမှထင်မပြောဘဲ
အဲ့ဒါမျိုးတော့ဆွဆွဲလိုက်တဲ့သဘောမျိုးဖြစ်သွားတာပေါ့နော်ဒီချာမဟုတ်ပဲနဲ့ဒီချာမသိပဲနဲ့အဲ့နောက်ဒရင်ကန်နေကဟိုဘလို့အချင်းကြီးမျိုးတွေမှာအလွတ်လုံနေဆိုတော့ဒီချာလေးလာခြင်းမရှိဘူးเนาะအချက်အလက်အကူအကအဖြစ်ပါဝင်နေအလွတ်ကြီးကိုတော့ဆွဆွဲလိုက်တဲ့သဘောဖြစ်သွားတာပေါ့နော်နေစီမချဒရင်တော်များဖွဲ့ကအပင်20ရက်ကထုတ်ပြန်နေကဘာဒရင်လွတ်လပ်ခွင့်အညွန့်ကိန်းမှာနိုင် ဟာဘတ်လိုက်ခဲ့ပြီးအမှတ်ပေးပုံပွင့်လင်းမြင်သာမှုမရှိဘူးလို့လည်းဝန်ကြီးကဆိုပါတယ်ဒီနေ့ခုနှစ်ကြိမ်မြောက်ကျင်းပတဲ့မြန်မာမီဒီယာဖွံ့ဖြိုးတိုးတက်ရေးညီလာခံခေါင်းစဉ်ကိုတော့မြန်မာမီဒီယာတိုးတက်ရေးအတွက်ထိရောက်သောပူးပေါင်းဆောင်ရွက်ခြင်းလို့ပေးထားပြီးဥပဒေပိုင်းဆိုင်ရာပြုပြင်ပြောင်းလဲရေးမှာလွတ်လပ်စွာပြောဆိုထုတ်ပေါ်ခွင့်ရေးသားခွင့်နဲ့သတင်းချက်လက်များရယူခွင့်တို့သတင်းမီဒီယာလွတ်လပ်ခွင့်ကိုဘလို့တိုင်းတာကြမလဲမြန်မာနိုင်ငံ၏ရုပ်သံလွှင့်မီဒီယာများဥပဒေနည်းဥပဒေနှင့်ကောင်တယ်ပေါ်ဆောင်ရွက်မှုဟာမီဒီယာနှင့်သတင်းသမားများ၏လုံခြုံရေးဒီဂျစ်တယ်ကူးပြောင်းသည့်အကင်းကျင်းတွင်ပြည်တွင်းမီဒီယာများရှင်သန်ရည်တည်ရေးစတဲ့ခေါင်းစဉ်တွေနဲ့ဆွေးနွေးသွားကြမှာလည်းဖြစ်ပါတယ်ခင်ဗျာ
ကိုထဲအောင်ခန့်သတင်းပေးပို့ထားတာပါအခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးသာသနာရေးဝန်ကြီးရဲ့ပြောဆိုချက်ဟာဒုက္ခသည်တွေကိုပြန်မခေါ်ခြင်းနဲ့အတွက်ပြောတယ်လို့ယူဆတဲ့အကြောင်းဒုက္ခသည်တူကတုံ့ပြန်လိုက်ပါတယ်။အဲ့လိုပြောဆိုချက်ဟာအချက်လက်ပေါ်အခြေခံပြောဆိုတာမဟုတ်ဘူးဆိုရင်ဒုက္ခသည်ပြန်လည်ခံရေးလုပ်ငန်းကိုထိခိုက်နိုင်မယ်လို့မြမအရေးလေးလာသုံးသပ်သူကလည်းမြင်ပါတယ်။ဒီအကြောင်းကို VUE သတင်းတောက်မတ်မီခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
မနေ့ကနေပြည်တော်မှာကျင်းပခဲ့တဲ့ပညာရေးပွဲတစ်ခုအပြီးသာသနာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးသူရဦးအောင်ကသတင်းမီဒီယာတွေကိုအခုလိုပြောဆိုသွားတာ
ပါ။တကယ်ကလူကြီးထုတ်မနေဘူးတောင်းဘူး။မင်းများစာမြတ်။တော့ပြည်တော်ကသူပြန်တွေ့ပြီပါဆိုလေမတွေ့ဘူး။ဒါဒီတွေ့ပြီလည်းရင်သူတို့ကပြောဘူး။ဆိုတော့ခုနကနောက်ပြီးတော့နောက်ပြီးတော့ပြန်ကားဒီလူငယ်လေးတွေကိုလည်းတော့သူတို့အဲ့တို့ကလည်းဆန်မှာတွင်းထားတဲ့ရိတ်ခွန်းနဲ့စိတ်တက်ကံတခိုင်ဝူချစ်တဲ့ကြမှာညောင်းနေအောင်ဆီလိုက်ကြမှာလူခစ်အဲ့မှာပြစ်ကြနေတဲ့လူကြီးတွေဖဲမလီတွေသူရဲ့နာကယူမှန်းကြီးကညောင်းနေအောင်ဆီလိုက်ကြမှာအဲ့လိုဖြစ်တယ်
ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတစ်ခုမှာလက်ရှိနေထိုင်နေတဲ့ဒုက္ခသည်တဦးဖြစ်သူဥမောင်မောင်ကျော်မင်းကတော့ဒါဟာအစိုးရဘက်ကဝါဒဖြန့်ချီမှုတသက်သာဖြစ်တယ်လို့ဝေဖန်ပြောဆိုလိုက်ပါတယ်။သံ
ဃာတော်ဝန်ကြီးသူရောဥမောင်ကိုပြောတဲ့ဟာအာဆူရမဝါဒဖြစ်လို့ဆိုရှင်တဲ့အတိတ်ကတော့မမဆူရကခဏတော့ရဲ့ထိုးချူစားဖို့မလိုက်လို့ပဲနဲ့ဒီလိုသူမဟုတ်မမဆက်ဆဲနေတာကိုအဲလွန်ကြလူလူလွန်ကြလူလူတော့ပေါ့တဲ့မလာရှင်ဖဲမပူချူလို့ဖဲမကောချူလို့ဒီလိုမျိုးပြောနေတာလို့ကျွန်တော်ရှင်းပါရစေခင်ဗျာ
ရခိုင်ရင်းနဲ့ပတ်သက်လို့နိုင်ငံတကာဘက်ကဖိအားတွေဝေဖန်မှုတွေရှိနေချိန်မှာအစိုးရတာဝန်ရှိသူတို့အနေနဲ့သတိထားပြောဆိုဖို့လိုအပ်တယ်လို့မြန်မာနိုင်ငံရေးလေလာသုံးသပ်သူသတင်းစာဆရာဦးစီသူအောင်မြင့်ကတော့ပြောဆိုလိုက်ပါတယ်
။နိုင်ငံတကာကလည်းဒီဒုက္ခတွေပြန်မလာနိုင်သေးတဲ့အချိန်မှာအဝေဖန်မှုတွေရောတာဝန်တွေမှာအရေးယူမှုတွေရောအဲ့ဒါတွေကလည်းဒီနေ့ချိန်ကြီးရောကြမတော့ဖြစ်ခိုက်နေတာပေါ့နော်။အဲ့လိုဖြစ်ခိုက်နေတဲ့အချိန်မှာတာဝန်ရှိတဲ့လူတွေအဲ့လိုဝန်ကြီးတွေအဖြစ်မျိုးဆိုရင်တော့စကားတွေပြောဆိုရမှာဟိုတတိထားပြီးတော့ပြောဆိုဖို့ဟိုလိုတာပေါ့လိုအပ်တယ်ဆိုရင်ဟုတ်ပါတယ်အချက်နဲ့အလက်နဲ့ပြည်ပြည်ချာချာဟိုပြောမယ်ဆိုမယ်ဆိုရင်တော့ဒါတော့ပြဿနာမရှိဘူးပေါ့နော်အဲဒီလိုမျိုးမဟုတ်လည်းဟိုလက်လက်ပြန်ပြောတာမျိုးအချက်နဲ့အဒီပေါ်မှာအချိန်မခံနဲ့လည်းပြောတာဆိုရင်တော့အကြည့်ရတဲ့အစိုးရကဘူးပြည်ပြည်ချာချာအကောင့်တွေပေါ်နေတဲ့အဲဒီဒုက္ခတွေတွေပြန်လက်ခံရေးလုပ်ငန်းစီကြီးကိုထိခိုက်နိုင်မယ်လို့ထင်ပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တိတ်ဆောင်သွားကြတဲ့ဒုက္ခတွေတွေပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံကြားသဘောတူညီထားပြီးပြန်လည်လက်ခံရေးဆောင်ရွက်နေပေမဲ့အခုချိန်ထိပြန်လည်လာရောက်သူမရှိသေးတာကြောင့်အောင်မြင်မှုမရဘဲရှိနေချိန်မှာအခုလိုပြည်အောင်စုအဆင့်အစိုးရအဖွဲ့ဝင်တဦးကပြောဆိုလိုက်တာကြောင့်ပြန်လည်လက်ခံရေးလုပ်ငန်းစဉ်ဟာဒီထက်ပိုနှောင့်နှေးတင့်ကြာစေနိုင်မယ်လို့ထောက်ပြဝေဖန်မှုတွေလည်းရှိနေပါတယ်ရှင
်မမေခသတင်းပေးပို့ထားတာပါအခုဆက်ပြီးတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ကိုချင်းသူရဲကောင်းပေးတဲ့အပေါ်ချင်းချောင်းသားလူငယ်ကကန့်ကွက်တဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောင်လိုင်းကိုချင်းပြည်နယ်တီးတိမ်မြို့ဇိုမီအသင်းကချင်းသူရဲကောင်းဖွဲ့ပေးရတာဟာမဖြစ်သင့်ဘူးလို့ဇိုမီချောင်းသားလူငယ်အဖွဲ့ကကန့်ကွက်လိုက်ပါတယ်။တီးတိမ်မြို့ဇိုမီအသင်းတာဝန်ရှိသူတွေကတော့မြန်မာနိုင်ငံတက်မတော်မှာယာတူးအကြီးဆုံးပုဂ္ဂိုလ်ကိုတရဲကောင်းအဖြစ်သတ်မှတ်ပေးရတာဖြစ်တယ်လို့ပြောပါရယ်။ဇိုမီမျိုးနွယ်စုတွေမှာတမျိုးသားလုံးအနေနဲ့ဆုံးဖြတ်ထားတဲ့တရဲကောင်းမရှိဘူးလို့လည်းဇိုမီနိုင်ငံရေးပါတီခေါင်းဆောင်တွေကပြောပါရယ်။ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရဲ့ရှင်
။ဟုတ်ကဲ့ပါ။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုချင်းတရဲကောင်းဘွဲ့ပေးရတဲ့ပုံမှာဘာကြောက်ကောက်ရရတယ်ဆိုတာကိုဇိုမီကျောင်းသားလူငယ်ဖွဲ့တာဝန်ခံကင်းတွန်က VOA ကိုခုလိုရှင်းပြပါရယ်
။ခရစ်စမတ်လက်ဆောင်ပြီးကြတယ်ဒါရတယ်လေဒါသူတို့အဖွဲ့အစည်းရဲ့အရေးရတယ်ကန့်ကွက်တာကကိုယ်လိုမျိုးကြားရရနေပြီးတော့ဒီရေကောင်းပွဲသွားပြီးရဆိုတော့လုံးဝအတိအကျမရှိဘူးကျွန်တော်တို့ထုံးစံမှာရှိတဲ့ဒီရေကောင်းပွဲပြီးတဲ့ပုံစံရတယ်ဒါမျိုးမရှိဘူးအခုလိုမျိုးချင်းတူရေကောင်းဆိုပြီးတော့အဖွဲ့အစည်းတွေကလုံစားတာတော့မဟုတ်ဘ
ူးအင်ကန်နီကချင်းပြည်နယ်တီးတိမ်စုမီဖွဲ့ကကက်သလစ်ခရစ်ယာန်ဘုန်းတော်ကြီး Reverend Francis Joseph Tandon စမုံဦးဆောင်တဲ့ဖွဲ့ကနေသမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုနေပြည်တော်ဗီယက်နမ်ရိတ်တာမှာလာရောက်တွေ့ဆုံပြီးတရဲကောင်းဘွဲ့ Graham Ford Runner Award ကိုဂုဏ်ပြုချီးမြှင့်ပေးအပ်ခဲ့တာပါ။သူရဲကောင်းဘွဲ့ပေးရတဲ့အဓိကရည်ရွယ်ချက်ကတော့တီးတိမ်စုမင်းအသင်းထွေထွေတွင်းမှုဥက္ကခင်းပောင်ကအခုလိုပြောပါတယ
်။အမားတော့တရဲကောင်းဘွဲ့ပေးတာပေါ့နော်။ဒီလိုလိုအချင်းအဖွဲ့ဖြစ်တဲ့အတွက်ချင်းတရဲကောင်းဘွဲ့ဖြစ်တော့ကျွန်တော်တို့မြန်မာနိုင်ငံရဲ့အကြီးဆုံးသမ္မတအကြီးဆုံးတယောက်ဒီလိုကျွန်တော်တို့ဒီရေကောင်းလို့သတ်မှတ်တယ်စစ်စစ်ကြီးလို့သတ်မှတ်ပြီးတော့မှအေးဒီရေကောင်းပွဲပြီးတာကျွန်တော်တို့ကတော့ရေရွတ်တော့ပြီးတာပါ
သမရကာကွယ်ဦးစီးချုပ်ကိုနိုင်ငံတကာကဖိအားပေးနေပေမဲ့လည်းမြန်မာနိုင်ငံမှာတင်ချင်းအေးချမ်းမှုရှိဖို့အတွက်စွမ်းဆောင်ခဲ့လို့ဒီလိုဒီရေကောင်းပွဲပေးတာဖြစ်တယ်လို့ဥက္ကခင်းပောင်ကဆက်ပြောပါတယ်
ဒီနိုင်ငံတကာကတော့ကြည်အားပေးမှုတွေပါရတော့ရှိနေပါပဲလေကျွန်တော်ကလည်းတို့အမြင်နဲ့တို့ရှိအားပေးတာပေါ့ကျွန်တော်တို့လည်းကျွန်တော်တို့အမြင်နဲ့ကျွန်တော်ဒီဘက်ကိုပေးတာပေါ့နော်သူလည်းသူတက်နိုင်တော့မြန်မာနိုင်ငံမှာတည်ငြိမ်အကြောင်းမှုရှိအောင်ပေါ့နော်အဆောက်အအုံရာရာမှာရေစွမ်းတတိမတိတိဆုံဆုံနဲ့သူကလုပ်ပေးတာရှိရဲ့အတွက်ကျွန်တော်တို့ပေးတာပ
ါဆိုမီမျိုးရဒီမိုကရေစီဖွဲ့ချုပ်အစိုးရသွေးမှုဥကင်ကန်းလျှံကတော့ဒီလိုတရားကောင်းပွဲပေးတဲ့ပေါ်ဝေဖန်ချက်မပေးပေမဲ့ဇူမီမျိုးသားတွေမှာသတ်မှတ်ထားတဲ့တရားကောင်းပွဲမရှိဘူးလို့ဆိုပါတယ
်။ကျွန်တော်တို့ဝေဖန်ချက်တော့မပြောဘူး။ဒါပေမဲ့တို့က CSO သဘောမျိုးနဲ့တင်းဆိုတော့တို့သဘောတော့ကျွန်တော်တို့ပြောလို့မရဘူးလေ။ဒါကျွန်တော်ရှိမှာတရားကောင်းပွဲဆိုတာမရှိဘူးလို့တမျိုးသားလုံးနဲ့ဆုံးဖြတ်ထားတဲ့တုံးလုံးခါတရားကောင်းလို့ဆိုတာမရှိပါဘူး။
ရှေးဟောင်းဆိုမီလူမျိုးတွေရဇလိထုံးဆံရရဲရဲတဲ့သူတွေကိုဘွယ်အနှင်းတဲ့ပုံစံကိုတော့ဥကင်ကန်းလှန်ကအခုလိုဆက်ပြောပါရယ
်ဥကင်နောက်ပိုင်းမှာတော့မရှိလေးသေးကြီးဖြစ်တော့ဥမာတော်ရဲဇလိဆံကြားတော့ဆင်းတော့ဖားနေလူတွေရန်သူအောင်နိုင်တဲ့လူတော့ဘုံပြည့်တယ်ဆိုလို့ရှိရင်ကျွန်တော်တို့ရိုးရာရဒီကောင်းပွားဖြစ်ဖို့စောင်းခိုင်းတယ်အဲ့ဒီပေါ်မှာအောက်ချင်းနဲ့ရပြီးတော့မင်းယုံနဲ့မွေးတွေစောင်းပြတာတော့ရှိပါတယ်ဘုံပြည့်တာတခြားတရားကောင်းဆိုလို့တော့မရှိပါဘူး
ပြီးခဲ့တဲ့2012ခုနှစ်မှာဆိုမီမျိုးသားကွန်ကရက်ပါတီကနေအမျိုးသားဒီမိုကရေစီဖွဲ့ချုပ်နိုင်ရကဒူယာဥတင်ဦးကိုအမျိုးသားပြန်လည်စိတ်မြတ်ရေးဒီရွယ်ကောင်းစုကိုချင်းမြေပေးအပ်ခဲ့ဘူးပေမဲ့ပုံသဏ္ဍာန်ကွဲပြားတယ်လို့သူကဆိုပါတယ်။ Tamara Gagwe Uzi Jogu, Chin the Yagam Wapi at a piercing ball, so we knew Rapua Ziri Jama. Madu Kwabia and Munichi Labi, the Mingo Susi B, Majakima, Topian Zwamelule, so me Changa Lunga for Tawanga, King Tonga Piaware. Tamara Gagwe Uzi Jogu, Chin the Yagam Wapi at the Ha, Nanga Yupi and Pianlan in the Kalama, Tamara Gam, Mamma Majati, baby, Time Bina Lumu to a Kagwa Pini Raya. So you cut in a piece of me, time being a lumu to attend a leg car where a yachin a piece on a pogo pita jaw ye, a cool look on you chimney piata jaw, Tamaroga will ye uzi jo yong drema, yita, popia, tabare, come
here. So that's in your thing. Now, Nanny, Gizemala say anyhow, bring another look for you, Nichi by Democracy, Pinkupia Mosu, Randy. ဒီမိုကရေစီအတွက်ကုပြမှုကြိုးပမ်းနေတယ်။တရားသားအစိုးရတစ်ထက်မြန်မာနိုင်ငံမှာလူ့ခွင့်အကာအကွယ်ပေးနိုင်အောင်ဘယ်လိုအထိစွမ်းဆောင်နိုင်ခဲ့ပြီးပါလဲ။ဒီမိုကရေစီထွန်းအားရေးကိုဘယ်လိုလုပ်ပြီးဘယ်လိုအရာတွေကဟန်တာဖြစ်နေပါလဲဆိုတာတွေကို VOA ရဲ့ဖုန်းနံပါတ် 1-2-3-4-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-9-
ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။ VOA ရဲ့ဗုဒ္ဓဟူးနေ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုပထမပိုင်းနိုင်ရီဝဲမှာနားဆင်ရမယ့်နောက်ဆုံးသတင်းလွှာမှာတော့ထိုင်းမြန်မာနယ်စပ်မြဝတီကနေဘတ်ငွေ2,000,000ကျော်နဲ့ကာလတန်ဖိုးညီများတဲ့ India Rupees 5,600ကိုခန္ဓာကိုယ်မှာပတ်ပြီးယူဆောင်လာတဲ့မြန်မာနိုင်ငံသားတူကိုမဲဆောက်ထိုင်းအကောက်ခွန်ကဖမ်းဆီးလိုက်တဲ့အကြောင်းဒီဇင်ဘာလ4ရက်နေ့ကသတင်းစာရှင်းလင်းခဲ့ပါတယ်။ VOA ထိုင်းခြေဆိုင်သတင်းတောက်မိုက်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာမြန်မာနိုင်ငံမြဝတီမြို့ဘက်ကနေဝင်ရောက်လာတဲ့ကုန်တွေကိုအကောက်ခွန်အရာရှိတွေကခိုးသွင်းကုန်ဆိုပြီးစက်တိုက်ဖမ်းဆီးနေတဲ့အချိန်မှာလူပီးငွေ 2,000 တန်တွေကိုမြန်မာနိုင်ငံသားတဦးထံကနေဖမ်းဆီးမိခဲ့ကြောင်းမဲဆောက်မြို့ကအကောက်ခွန်အရာရှိနိုင်ဝမ်လောက်ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။အိန္ဒိယလူပီးငွေ 2,000 တန်တွေဖြစ်တဲ့လူပီးငွေ 5,600 သိန်းကိုကိုခန္ဓာမှာပတ်ပြီးတရားမဝင်ယူဆောင်လာတဲ့မြန်မာနိုင်ငံသားတဦးကိုဖမ်းဆီးခဲ့ကြောင်းဒီငွေတွေဟာကာလတန်ဖိုးအားဖြင့်ဆိုရင်တော့ဘတ်ငွေ 2,300 ကျော်တန်ဖိုးရှိတယ်လို့ဆိုပါရယ်။ဒီပတ်စံတွေဟာမြန်မာပြည်တွေကစီးပွားရေးသမားတွေကတည်ဆောင်လာပြီးစင်ကာပူထိတည်ဆောင်ဖို့အတွက်တည်လာလာလို့လည်းဆိုပါရယ်။ဒါပေမဲ့တရားဝင်နီးနဲ့တည်ဆောင်လာတာမဟုတ်တဲ့အတွက်ဖမ်းဆီးခဲ့တာဖြစ်တယ်လို့လည်းပြောပါရယ်။အရင်တုန်းကလည်းမြန်မာနိုင်ငံမြဝတီဘက်ကနေမဲဆောက်မြို့ကိုလာတဲ့သူတွေထံကနေတရားမဝင်တည်ဆောင်လာတဲ့အမေရိကန်ဒေါ်လာငွေအစစ်တွေကိုလည်းအများအများဖမ်းဆီးရမိတာတွေလည်းရှိခဲ့မှုပါတယ်။ဒီမှုနဲ့ပတ်သက်ပြီးတော့ထိုင်းရနာပိုင်နေဘက်ကနောက်ဆက်တွဲဆက်ဆက်မှုတွေကိုဆက်လက်ဖော်ထုတ်အရေးယူနိုင်ရေးအတွက်စုံစမ်းစစ်ဆေးမှုတွေဆက်လုပ်နေပါတယ်။ဒါအပြင်ဒီအပိုင်းအတွင်းမှာပဲမြန်မာနိုင်ငံဘက်ကနေဝင်လာတဲ့ကုန်မျိုးစုံကိုဖမ်းဆီးခဲ့ရမှာကီလိုပေါင်း459ကီလိုပါတဲ့ပြောင်းစံပေါင်း128ကီလိုပေါင်း960ပါတဲ့စံကျန်း820ချင်းစေးအလှကုန်ကုန်ပစ္စည်းမျိုးစုံကိုဖမ်းဆီးနေပါတယ်။ပြီးခဲ့တဲ့10ရက်ခန့်ကတော့ဘတ်ငွေ2တန်းလောက်တန်ဖိုးရှိတဲ့မြန်မာကုန်ပစ္စည်းတွေကိုဇက်တိုက်ဖမ်းဆီးခဲ့ပြီးအခုလည်းမြန်မာဘက်ကတရားမဝင်တည်ဆောင်လာတဲ့နိုင်ငံသားငွေတွေနဲ့အကောက်ခွန်မဲ့တင်သွင်းနေတဲ့ကုန်တွေကန့်သက်ကုန်ပစ္စည်းတွေကိုလည်းဇက်တိုက်ဖမ်းဆီးနေတာဖြစ်ပါတယ်။မြန်မာဘက်ကနေလာတဲ့ကုန်ပစ္စည်းနဲ့ဆေးဝါးတချို့မှာကျန်းမာရေးထိခိုက်စေနိုင်တာတွေပါတဲ့အတွက်စစ်ဆေးပြီးသိမ်းဆည်းနေတာဖြစ်တယ်လို့လည်းအကောက်ခွန်အရာရှိကပြောဆိုသွားပါတယ်ရှင်။
ဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ VOE ကနေထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကို VOE ရဲ့ internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင
်။ VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32.40-48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့2018ခုနှစ်ဒီဇင်ဘာလ5ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 kHz 953ညလိုင်းဒိုမီတာ25 kHz 1783ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ခန္ဓာတွေမှာမြမလူမှုနဲ့ကျန်းမာရေးခန္ဓာမှာအရက်အစ်စ်နဲ့အရက်အတုနှမျိုးစလုံးဟာကျန်းမာရေးအတွက်ဆိုးကျိုးတွေသာဖြစ်နိုင်စေတဲ့အကြောင်းနဲ့မြမအရေးသုံးသပ်ချက်မှာတော့အယ်ဒီတာကိုတွေ့ရခိုင်ပြဿနာဆိုတဲ့အပေါ်ကိုမကြသေးမီကရခိုင်ပြည်နယ်မြောက်ပိုင်းကိုကိုယ်တိုင်သတင်းသွားယူခွင့်ရရှိခဲ့တဲ့ VOA မြမပိုင်းအယ်ဒီတာကိုကျော်ကျော်သိန်းနဲ့ဦးကျော်ဇန်တာတို့ဘယ်လိုဆွေးနွေးသုံးသပ်ထားသလဲဆိုတာကိုနားဆင်ရပါမယ်။
ဟုတ်လားပြန်လာခြင်းနဲ့လူတွေရှိတယ်အစိုးရတော်ဝင်ရှိသူတွေပကလည်းပြောထားတာထက်ကတည်းကလည်းရှိပါတယ်ဟုတ်လားပြန်လာခြင်းနဲ့ဒီဘက်မှာစီးပွားရေးလုပ်ငန်းစင်ကူတာချင်းရှိတဲ့လူတွေကပြန်လာခြင်းနဲ့အဲ့ဒီ
အပြေဆုံးကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒါ့အပြင်အားကစားသတင်းလွှာအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့လူမှုနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်အရက်အစ်စ်နဲ့အရက်အတုနှမျိုးစလုံးဟာကျန်းမာရေးအတွက်ဆိုးကျိုးတွေကိုသာဖြစ်ပေါ်ရရှိစေနိုင်တာကြောင့်အရက်တောက်သုံးမှုကိုတတ်နိုင်သမျှလျှော့ချတဲ့အကြောင်းကိုဒေါက်တာတန့်စောကအလူလူနဲ့ကျန်းမာရေးအစီအစဉ်မှာတင်ပြပေးထားပါတယ်ရှင
်အရက်ကိုကျန်းမာရေးနဲ့ညီညွတ်အောင်တောက်လို့ရနိုင်သလားဆိုတာနဲ့ပတ်သက်ပြီးပညာရှင်တွေကြားထဲမှာသဘောထားအမျိုးမျိုးကွဲပြားနေတာကိုတွေ့မြင်နေရပါတယ်။အရက်ကိုလုံးဝမတောက်သင့်ဘူးလို့အကြံပေးတိုက်တွန်းတဲ့ပညာရှင်တွေရှိတယ်လို့တနေ့တာတောက်သုံးသင့်တဲ့ပမာဏမကျော်အောင်တောက်သုံးပေးမယ်ဆိုရင်တော့ကျန်းမာရေးကိုပိုပြီးအထောက်အကူဖြစ်စေနိုင်တယ်လို့အကြံပြုထားတဲ့ပညာရှင်တွေလည်းရှိပါတယ်။အကြောင်းမျိုးမျိုးကြောင့်အရက်ကိုတောက်သုံးခဲ့ရမယ်ဆိုရင်ကျန်းမာရေးမထိခိုက်အောင်ပမာဏဘလောက်အတွင်းတောက်သုံးသင့်ပါလဲလို့မေးကြည့်တဲ့အခါအထွေထွေယောဂအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်။
ရဲတောက်တာကိုပုံမှန်တောက်သုံးတဲ့ပမာဏထက်ကိုပိုပြီးတောက်မယ်ဆိုလို့ရှိရင်အသေးစီပုံရင်းစဖြစ်ပါတယ်။နောက်နှစ်ရှည်လာများကြာလာတဲ့အခါမှာအသေး6ချင်းဆက်ဖြစ်ပါမှာတယ်။အသေး600အနေဆက်ပြီးတော့အသေးခင်စာတီကူးပြောင်းသွားနိုင်ပါတယ်။အဲ့တော့ဟိုပုံမှန်ထက်ပိုတောက်သုံးရင်းဆိုပြီးဆရာပြောသွားပါတယ်။အဲ့တော့ဒီကျမ်းမာရေးနဲ့ညီညွတ်အောင်တော့ခန္ဓာကိုယ်ကျမ်းမာရေးမထိခိုက်အောင်ကိုအရက်တောက်သုံးလို့ရပါသလားပေါ့နော်။အဲ့ဒီခါကျတော့ဆရာတို့ကဒီနှစ်ပေါင်းများစွာလူပေါင်းများစွာကိုစစ်ဆေးထားတဲ့နော်ဒီသုတေသနရလက်တွေရနော်ဟိုလူတယောက်ကမျိုးသားတယောက်ဆိုရင်တနေ့ကို2ယူနစ်လို့ခေါ်ပါတယ်မျိုးသမီးတယောက်ဆိုတနေ့ကို1ယူနစ်ပေါ့အဲ့တော့အဲ့ဒါကိုပဲတောက်သုံးမယ်ဆိုရင်တော့ဒီသဲထိခိုက်မှုနဲ့နော်လူတွေရဲ့ကျန်းမာရေးထိခိုက်မှုကိုတော့နည်းစီနိုင်တယ်ဆိုတာဆရာတို့တွေ့ရှိထားတာရှိပါတယ်နောက်တော့2ယူနစ်ဆိုရင်အဲ့တော့2ယူနစ်ဆိုတာပါလဲဆိုတာသိဖို့လိုလာပါတယ်အဲ့တော့2ယူနစ်ဆိုတာကဆရာတို့ဝီစကီဆိုလို့ရှိရင်တစ်ပတ်ပေါ့နော် 1 bag beer ဆိုလို့ရှိရင်တစ်ဘူးပါဝိုင်ဆိုရင်သူရဲ့ခွက်နေတဲ့ဝိုင်တစ်ခွက်ပေါ့နော်အဲ့တော့တချို့တွေကဘီယာနဲ့ဝိုင်ဆိုလို့ရှိရင်သူကအရက်မတောက်ပါဘူးပေါ့နော်ဝိုင်လေးပဲတောက်တာဘီယာပဲတောက်ပါအဲ့တော့ဘီယာရောဝိုင်ရောကအရက်အကူရောပဲဖြစ်ပါတယ်သူပမာဏများလို့ရှိရင်သူကအရက်ကဲ့သို့ပဲဒီဆိုးကျိုးတွေကိုဖြစ်စေပါတယ်အဲ့တော့ဆရာတို့ပြန်ပြောမယ်ဆိုရင်တနည်းညွန်းနည်းဆိုမျိုးသားများစီဒီဘီယာတစ်ဘူးဝိုင်နှစ်ခွက်ဝီစကီဆိုနှစ်ပတ်ပဲတောက်မယ်ဆိုလို့ရှိရင်တော့ကိုယ့်ကိုဟိုထိခိုက်မှုမရှိဘူးလို့ပြောပါတယ်
တနေ့တာတောက်တဲ့ပမာဏမကျော်အောင်တောက်သုံးပေးတဲ့ဆိုပေမဲ့အရက်မျိုးစားကွာခြားတာနဲ့အရက်တူလိုမျိုးအရေးသေးမပြည့်မီတဲ့အရက်တူလည်းရှိနေတာကြောင့်အရက်ကိုမတောက်ဖဲနေတာဟာကျန်းမာရေးအတွက်ပိုပြီးအကျိုးရှိစေတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်အဲ့တော့အဓိကအဖြစ်တော့တဲထဲမှာရက်ထဲမှာပါတဲ့တက်ကိုဆိုတော့တဲကနေချစ်ဖြစ်ရတဲ့အတွက်ကြောင့်တဲကိုထိခိုက်တာအဓိကပေါ့နော်ဒါပေမဲ့ခုနဆရာတို့ပြောလို့ရက်နဲ့ထိပြီးတော့ကဒွင်းကင်ဆာတို့အာခေါင်ကင်ဆာအစာရည်ပြုံပြုံနဲ့ဒီအစာရည်နဲ့ပတ်သက်တဲ့ကင်ဆာမျိုးမျိုးဖြစ်စေနိုင်တဲ့အပြင်အစာရည်ဓာတ်ပြင်နိုင်တဲ့အစာရည်နာပေါက်သွားရင်အစာရည်နာပေါက်ခြင်းအစာရည်သွေးကြောပေါက်ခြင်းတော့ဒါလည်းဒီနောက်ဆက်တွဲယောဂါတွေလည်းဖြစ်စေနိုင်တဲ့အတွက်အခုနောက်ပိုင်းမှာဆရာတို့ကဒီ safety limit လို့ပြောတဲ့2 unit ကိုတောင်မှတောက်သုံးတဲ့လူတွေကိုဒါဆရာတို့ကကန့်သတ်ပြီးတော့ လုံးဝမတောက်တုံးတတ်တဲ့သူတွေကိုတော့အနယူနဲ့တောက်ရင်ကျမ်းမာရေးနဲ့ညီညွတ်ပါတယ်ဆိုပြီးကြတော့ပြောတာမျိုးမရှိပါဘူးတတ်နိုင်တော့လုံးဝမတောက်တာကောင်းပါတယ
်အရက်ကိုပမာဏများများနဲ့အချိန်ကြာကြာတောက်တုံးခဲ့မယ်ဆိုရင်အသေးကိုအရင်ဆုံးထိခိုက်ပျက်စီးစေမှာဖြစ်ပါတယ်အသေးပြင်အခြားခန္ဓာကိုအစိတ်ပိုင်းတချို့ကိုလည်းထိခိုက်ပျက်စီးစေနိုင်တယ်လို့ဒေါက်တာဦးမောင်ကျန်နိုင်ကပြောပါတယ
်ဒီလူပေါင်းများစွာကိုနော်စသက်စစ်စေးထားတဲ့အရာကိုကျွန်တော်တို့ဒီအထိခိုက်မှုတွေအများကြီးရှိတာတွေ့ရပါတယ်အဲ့တော့ရက်ကအထိခထိခိုက်စေတာတော့အသေးပါဒါတွေကတော့လူများဆုံးသိကြပါတယ်ပေါ့နော်အဲ့တော့ရက်တောက်လို့ရှိရင်အသေးစီဖုံးနိုင်တယ်အသေးချောင်းနိုင်တယ်အသေးကန်ဆာတိဖြစ်နိုင်တယ်ဆိုပြီးသိရှိထားတာနော်အဲ့ဒါအပြင်သူဒီကန်ဆာနဲ့လည်းဆရာတို့ပတ်သက်နေတာတွေရှိပါတယ်ဒီဂရင်းနဲ့ကန်ဆာတို့အစာရည်မျိုးပြုံးကန်ဆာအစာရင်ကန်ဆာအသေးကန်ဆာတွေအားဒါဒီရက်တောက်သုံးမှုနဲ့ဆက်ဆက်မှုရှိနေတာတွေ့တဲ့အတွက်သူကစိုးကြိုးကိုပဲအဓိကဖြစ်စီတဲ့တွေ့ရှိချက်တွေပိုများပါပြီ
အခုဆိုရင်အရက်အတုဆိုတာတွေကိုလည်းဈေးကွက်ထဲမှာမကြာခဏတွေ့နေရပါပြီအရက်အတုကိုတောင်းတုံးခဲ့မယ်ဆိုရင်တော့ပမာဏနည်းပေမဲ့ကျန်းမာရေးကိုစူးစူးဝါးဝါထိခိုက်စေနိုင်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ်
အဲ့တော့ရက်စစ်စာကုနာဆရာတို့ပြောခဲ့တဲ့ဒီသူ့ရဲ့ echo เนาะသူ့မှာပါဝင်တဲ့ chemical စစ်စစ်ရရှိအောင်ပေါင်းခံချက်လုပ်ထားတဲ့မျိုးစားတွေပါအဲ့တော့အဲ့လိုမျိုးမဟုတ်ဘဲနဲ့ဒီပြည်တွင်းမှာဖြစ် local made တွေတော်တော်များများကဒီ echo ထဲမှာပေါင်းတဲ့ကွန်ပေါင်းတွေရာကီမီကယ်တွေရာလူကိုထိခိုက်စေနိုင်တဲ့ပစ္စည်းတွေအများကြီးပါနေပါတယ်။ဒါကြောင့်ဒီအရက်တုတောက်သုံးမယ်ဆိုရင်တော့ခုနဆရာတို့ပြောတယ်၊တယူနစ်တောက်တယ်၊နီယူနစ်တောက်တယ်၊ကျမကြီးမထိခိုက်ဘူးဆိုတာမဟုတ်ပါဘူး။เนาะသူတို့ဒီဆိုရင်တော့အရက်တုဆိုလို့ရှိရင်တော့တယူနစ်เนาะတနည်းကိုတစ်ဘက်ပဲနှစ်ဘက်ပဲတောက်တယ်ဆိုတဲ့ပဲသူ့မှာအသေးထိခိုက်ပြီးနောက်ဆက်တွဲအသေးကင်ဆာအသေးခြောက်ချင်းဒါဒီဆက်ဖြစ်သွားမှာဖြစ်ပါတယ်။
အရက်အစ်စ်နဲ့အရက်အတုနှမျိုးလုံးဟာကျန်းမာရေးအတွက်စိုးကြိုးတွေကဖြစ်ပေါ်ရရှိစေနိုင်တာကြောင့်အရက်တောက်သုံးမှုကိုတတ်နိုင်တဲ့များရွှေ့ချတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်လို့ပ
ါမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍအပြီးမှာတော့အခုမြမအရေးသုံးသက်ချက်ကိုနှาศင်ရပါမယ်အကျန်းဖက်ပဋိပက္ခတွေကြောင့်တည်ငြိမ်အញ្ញံအေးချမ်းမှုနလန်မထူနိုင်သေးတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနယ်ပတ်သက်ပြီးအထူးသဖြင့်နိုင်ငံတကာသတင်းမီဒီယာတွေရဲ့ရေးသားတင်ပြချက်တွေကိုဒေသခံတွေအပါအဝင်မြန်မာနိုင်ငံတွင်းကလူတော်တော်များများကဘဝင်မကျဖြစ်နေကြတာတွေ့ရပါတယ်။ဘာကြောင့်ဒီလိုဖြစ်ရလဲဆိုတဲ့အကြောင်းမကြသေးမီကအဲ့ဒီဒေသကိုကိုယ်တိုင်သတင်းသွားယူခွင့်ရရှိခဲ့တဲ့ VOA မြန်မာပိုင်းအယ်ဒီတာကိုကျော်ကျော်သိန်းနဲ့ဥကျော်ဇန်တာတို့ဆွေးနွေးသုံးသပ်ချက်ပထမပိုင်းကိုနှားဆင်ကြပါရှင်။
ကိုကျော်ကျော်သိန်းခင်ဗျာအခုမြန်မာနိုင်ငံရဲ့အဓိကစိန်ခေါ်မှုပြဿနာကြီးဖြစ်တဲ့ရခိုင်ပြည်သူနဲ့ပတ်သက်ပြီးတော့ကိုကျော်ကျော်သိန်း VOA ကိုစားပြုပြီးတော့သတင်းသွားယူတဲ့အခါမှာအရင်တုန်းကပို့ခဲ့တာနဲ့ထူးခြားတာကိုတွေ့ရပါတယ်ကိုကျော်ကျော်သိန်းပို့တာထူးခြားတယ်ဆိုတာပရိသတ်တွေရဲ့တုံ့ပြန်မှုကိုကျွန်တော်ကြည့်တော့အခါကျတော့သူကဒီတစ်ချိန်တော့မျှတတယ်နှစ်ဖက်အမြင်ကိုပို့တယ်ဆိုတဲ့သုံးသပ်ချက်မျိုးအများကြီးတွေ့ရပါတယ်ကျွန်တော်ဂုဏ်ယူပါတယ်ဆိုတော့ကျွန်တော်သိကျင်တာကအဲ့ဒါဘာကြောင့်လဲအရင်တုန်းကသတင်းယူကြတဲ့သတင်းတောက်တွေဟာဒီလိုနှစ်ဖက်အမြင်ကိုလွတ်လွတ်လပ်လပ်မေးခွန်းကြုံခဲ့ကြရလားဘယ်လောက်ထိလွတ်လပ်မှုရှိခဲ့သလဲအခုနဲ့အဲ့ဒါကိုနဲ့နှိုင်းစီမီပြောပြပါလားခင်ဗျာအရင်သတင်းတောက်တွေသွားခဲ့ရတဲ့
အဲ့ဒီကြောင
့်ဟုတ်ကဲ့
ဟုတ်ကဲ့ဒီရခိုင်ခီးစဉ်ကကျွန်တော်တို့ကမြမဒီကိုတာဝန်နဲ့ပြန်လာတဲ့ခီးစဉ်တွေတိုင်းမှာအခုရခိုင်ခီးစဉ်ကကျွန်တော်တို့ပထမဦးဆုံးခီးစဉ်ပါအဲ့ရှိမှာတော့ကျွန်တော်တို့ဌာနကသတင်းတော့တွေပေါ်ပူပါတယ်တခြားသတင်းတော့အများကြီးလည်းပဲဒီအစိုးရကအစီအစဉ်ပေးတဲ့ဒီရရင်တို့ပြောရဆိုရင်တော့ escorted media trip ပေါ့လေအစိုးရကဥဆောင်အစီအစဉ်ပေးပြီးတော့အစိုးရတာဝန်ရှိသူတို့တင်ကြားရေးဝန်ကြီးဌာနတာဝန်ရှိသူတို့ကအဖွဲ့ခေါင်းဆောင်ဖြင့်လိုက်ပါပြီးတော့သွားလိုက်ခီးစဉ်ကဒီတစ်ချိန်မဟုတ်ပါဘူးအချိန်မလောက်ဆိုတော့လက်ရှိကျွန်တော်လက်ထက်မှာစီးရင်မရှိလို့ပါဒါကပထမဦးဆုံးအချိန်တော့မဟုတ်ပါဘူးတခြားသတင်းမီဒီယာသမားတွေတက်ပေါ်လေကျွန်တော်တို့ကပထမဆုံးပြင်ပါဆိုတော့ကျွန်တော်သိထားသလောက်ကျွန်တော်နားလည်ထားသလောက်အစိုးရကစီစဉ်ပေးတဲ့ခီးစဉ်တွေတိုင်းမှာအစိုးရကလိုက်ပို့တဲ့နေရာတွေပေါ့လေအဲ့ဒီနေရာတွေကိုပဲသတင်းသမားတွေကတွားရတာပါအဲ့ဒီခီးစဉ်တွေမှာကိုယ့်အစီအစဉ်နဲ့ကိုယ့်ဟိုနေရာတွားမယ်ဒီနေရာတွားမယ်ကိုယ့်ဖြတ်တွားမယ်ဒီဖြတ်တွားမယ်ဆိုပြီးတော့တွားလို့ရတဲ့အခြေအနေမဟုတ်ပါဘူးတွားလို့ရတဲ့အခြေအနေမဟုတ်ဘူးဆိုတာကခီးစဉ်ရဲ့အချိန်အကန့်အသတ်ကြောင့်ရောတခြားလူတွေပိုင်းဆိုင်ရာတွေအကြောင်းရောဖြစ်ပါလိမ့်မယ်အဓိကတော့အချိန်ကန့်သက်ကြောင့်ဖြစ်နိုင်ပါတယ်တို့တော့ကျွန်တော်နားလည်ထားတော့အရင်တုန်းကစီးစင်နေမှာလည်းပဲသွားကြပါတယ်အစိုးရကဒီနေရာသွားတယ်ဆိုနေအဲ့နေရာကနေပြီးတော့နည်းနည်းလေးဟလာဒီစီးစင်သွားတဲ့စီးစင်ရဲ့လမ်းကြောင်းပေါ်မှာပဲသွားတာတွေလည်းရှိပါတယ်ဆိုတော့လူလက်ဆော်တရင်ရယူကုန်းနဲ့ပတ်သက်လို့တော့ဒီအစိုးရလမ်းကြောင်းအတိုင်းစီးစင်ပေးထားတဲ့နေရာတွေကို ကျွန်တော်လည်းပဲဒီတိုင်းပဲသွားရတာပါပဲအရင်တုန်းကဖြီးစဉ်ဒီမှာလည်းပဲဒီတိုင်းပဲသွားရတာပါပဲသွားတဲ့ရောက်တဲ့နေရာဒီမှာတော့လွတ်လွတ်လပ်လပ်ပြောစုမြင်မြန်ခွင့်ရကြတာပါပဲအဲ့ဒီမှာတော့ဘာမှကန့်သက်ချက်မရှိဘူးလို့ပဲဟိုကျွန်တော်ပြောရမှာပါ
ဟုတ်ကဲ့ဆိုတော့အခုကိုကျော်ကျော်သိန်းသွားတဲ့အထက်မှာဆိုရပါဆိုပြသိမ့်နာမကြီးနေတဲ့အင်းဒင်ကြီးပါကိုကျော်ကျော်သိန်းရောက်တယ်အရင်သတင်းနောက်တွေလည်းပဲပြည်တွင်းရောပြည်ပသတင်းနောက်တွေရောနိုင်ငံသားသတင်းနောက်တွေရောအဲ့ဒီကိုရောက်ကြမယ်လို့ထင်ပါတယ်သူတို့ကြတော့ဟောနှစ်ဖက် community ရဲ့သဘောထားကိုမမေ့ခဲ့ရဘူးလားကိုတော်တော်သိန်းကိုပြောကြတဲ့အထက်မှာသူတို့ကသတင်းနောက်တွေကိုတော့စိတ်အတွေ့မခံကျင်တော့ဘူးလို့ပြောထားတာတွေ့ရပါတယ်ကိုတော်တော်သိန်းအဲ့ဒီအချိန်လည်းလည်းပြောပြပါအောင
်နှစ်ဖက်အမြင်မမေ့ကြဘူးလားဆိုတော့ရင်သတင်းနောက်တွေဘယ်လိုမျိုးသူတို့သတင်းတွေကိုမေးမြန်းပြီးတော့တင်ဆက်တယ်ဆိုတော့အကုန်လုံးတော့ကိုကျွန်တော်ဒီအစီအစဉ်မှာပြောဖို့ရတော့ခက်ပါလိမ့်မယ်။ဒါပေမဲ့ကျွန်တော်ရောက်ခဲ့တဲ့အင်းတင်ရွာရဲ့အခြေအနေကျွန်တော်တွေ့ပြီးတော့မြင်မြန်တွင်ရခဲ့တဲ့ကြီးရောအုတ်ချုပ်ရင်းမျိုးပေါ့လေ။ဇနက်ကြီးကတော့ကျွန်တော်မြင်တဲ့ဟာကိုပြောဖို့ငင်းကြပါတယ်။သူတို့မတည်ဘူးလို့အင်းတင်ရွာဖြစ်ဖြစ်နဲ့ပတ်သက်လို့သူတို့မတည်ဘူးအဲ့ဒီအချိန်ကသူတို့ဖုန်းကြောင်းထဲမှာပေါ်အောင်နေရလို့ဆိုတဲ့ဟာမျိုးနဲ့ဖြေကြပါတယ်။ဆိုတော့အရင်တရင်တော့တွေလည်းပဲဒီလိုမျိုးပဲလာသရံတူမေးခွန်းမျိုးလာသရံတူအခြေအနေမျိုးနဲ့ကြုံရလိမ့်မယ်လို့ထင်ပါတယ်ကျွန်တော်ကအင်းမြော်ကိုရောက်တဲ့ပထမဆုံးသတင်းသမားလည်းမဟုတ်ပါဘူးဒီရင်သတင်းသမားအများပြရောဒီပသတင်းသမားအများပြရောအင်းမြော်ကိုအတင်းချင်းရောက်ဘူးပါတယ်ဒီရင်ဒီပသတင်းသမားတွေတွားကြတဲ့အချိန်တွေမှာကျွန်တော်အခုမေးမြန်းတာအရာကျွန်တော်ရတဲ့အတွေ့ခံစားချက်ပေါ့လေအဲ့ဒါတော့ဗာလဲဆိုတော့သူတို့အင်းမြော်ကိုတွားတယ်အင်းမြော်ကကြည့်ရသူကြည့်ရသားတွေနဲ့နေတယ်နောက်ဆုံးကျွန်တော်တို့အင်းနေရောမှာဟလာမွတ်စလင်တွေကတတ်လိုက်တယ်လို့ဆွဆွဲတဲ့ဥမောင်းနေရဲ့အမျိုးသမီးလေးပဲသတင်းမီဒီယာသမားတွေနဲ့အချင်းချင်းတွေ့ပြီးတော့တွေ့ပြီးတော့နေညံ့တာတွေရှိပါတယ်သို့တော့ဒီရွာသူရွာသားတွေရဲ့အခွေတွေရေပုံရခံစားချက်ကဘယ်လိုရှိသလဲဆိုတော့ကျွန်တော်တို့ကိုကြည့်ရအောင်ချုပ်ရင်းမှုနဲ့နေညံ့တာကနေပြီးတော့ကျွန်တော်ခံစားရတာကဘာလဲဆိုတော့သူရောနဲ့ပတ်သက်ရင်သူရောကဖြစ်တဲ့ပတ်သက်ရင်နိုင်ငံတကာသတင်းမီဒီယာတွေဒီ printed media တွင်ရေလို့တော့ကြည့်အောင်ချုပ်မှုကမပြောပါဘူးတို့ကတော့နိုင်ငံတကာသတင်း media ကိုတကယ်ကြီးနင်းပြီးတော့ပြောပါတယ်သူတို့ရဲ့စိတ်ဝင်စားမှုကတခုပဲရှိတယ်အဲ့ဒါကတော့ဗာလဲဆိုတော့ Muslim 10ဦးကိုဒီမှာလုံခြုံရေးတပ်ဖွဲ့တွေနဲ့ဒီဒေတာကန်ဆော်လာတွေကဟိုတပ်ပစ်လိုက်တဲ့ကိစ္စကိုပဲသူတို့ကစိတ်ဝင်စားတယ်အဲ့ဒီကိစ္စချင်းကြံဖြစ်ပျက်သွားတဲ့ကိစ္စတွေကိုသူတို့စိတ်ဝင်စားဘူးဥပမာကြည့်အောင်ချုပ်မှုကျွန်တော်ကိုပြောတာပေါ့လေသူကပြန်နေတယ်မကြတိကင်ကကျွန်တော်စိတ်မတိုင်ခင်မကြတိကင်ကလာသွားတဲ့နိုင်ငံတကာသတင်းမီဒီယာတခုကိုသူကပြန်မေးတယ်။သူတို့ရွာသားဥမုံနေတက္ကံအတိတလားဆိုတော့အဲ့ဒီမီဒီယာကမတည်ဘူးလို့ဖြေတယ်။တခါဟိုဘက်မှာဟိန္ဒူရွာသားတွေအတက်ခံရတာကိုသိတလားမတည်ဘူးလို့ဖြေတယ်။ဆိုတော့သူကပြောတယ်ကျွန်တော်စိတ်မကောင်းဘူးလို့ကျွန်တော်ပြောပါတယ်။ဆိုတော့သူတို့ရဲ့အထွေထွေရေပုံရခံစားချက်ကဘယ်လိုဖြစ်သွားလဲဆိုတော့လာတဲ့သတင်းမီဒီယာတွေသူတို့စိတ်ဝင်စားတဲ့ကိစ္စသူတို့သိကျင်တာတခုပဲရှိတယ်။မွတ်စလင်၁၀ယောက်အတက်ခံရတဲ့ကိစ္စကိုစိတ်ဝင်စားတယ်ကျန်တဲ့ဝင်းဝိုင်းကလူတွေခံစားရတာတွေ့ကြုံရတာတစ်ဖက်ခံရတာအဲ့ဒါတွေကိုစိတ်ဝင်စားဘူးသိလည်းမသိဘူးအဲ့တော့သူတို့ရဲ့သတင်းကိုလူချင်းပုံသတင်းတင်ဆက်ပုံဟလာသတင်းပြောပုံတွေတစ်ဖက်ဆောင်းလုံးဖြစ်တယ်ဆိုတဲ့ရေပုံရခံစားချက်မျိုးရှိတဲ့သဘောမျိုးကျွန်တော်ပြောကြပါတယ်အဲ့ဒါကကြီးရောအထူးမျိုးပြောတာပြင်ကျွန်တော်ခုနပြောသလိုဟိုကျန်တဲ့ရော်သားတွေမြင်းဆန်တာကလည်းအဲ့ဒီချက်ကိုထင်ရပါတယ်ခင်ဗျာ
နောက်တစ်ခုကိုကျော်ကျော်သိန်းပို့တဲ့သတင်းထဲမှာနောက်ကျွန်တော်တစ်ခုသတိထားမိရဲ့ဒီဒုက္ခသည်ပြန်လာရေးကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတကာသတင်းတော်တော်များများထဲမှာဘယ်သူမှပြန်မသွားခြင်းဘူးသွားမယ်အစားကိုကိုပဲသက်စီလိုက်မယ်ဘာညာဆွဲသတင်းတွေကအပြင်းထန်ကြားနေရပါတယ်အခုကိုတော်တော်သိန်းရောက်သွားပြီးသတင်းပို့တော့သတင်းတွေပြန်လာခြင်းနဲ့လူတွေရဲ့ဆန္ဒကိုလည်းကြားရတယ်သိရတယ်ဆိုအဲ့ဒီကိစ္စမှာတော့အဲ့ဒီကျန်တဲ့သတင်းသမားတွေအနေနဲ့အထူးသဖြင့်နိုင်ငံတကာသတင်းသမားတွေအနေနဲ့နှစ်ဖက်ကိုချင်းကပ်ခက်လေတာလားအင်းနဲ့ကိစ္စလိုပဲသူတို့စိတ်ဝင်စားရရွေးပြီးလုတ်သွားလေသလားဆိုတာလည်းကျွန်တော်သိကျင်ပါခင်ဗျာ
။ဟောရေပုံရပြောရမယ်ဆိုရင်တော့နိုင်ငံတကာသတင်းမီဒီယာရဲ့ချင်းကပ်မှုကကိစ္စရဲ့တစ်ခုဒီအပေါ်ကိုပဲအာယုံစိုက်ပြီးတော့ချင်းကပ်ပုံစံရဲလို့ကျွန်တော်အဲ့လိုရေပုံရကျွန်တော်ကိုယ်တိုင်တွေးမိပါလေ။ဘာကြောင့်ပြန်မလာခြင်းကြတာလဲ။ပြန်မလာဖို့အတွက်ပြန်မလာခြင်းကြတဲ့အတွက်ပဲအခြေအနေရှိတယ်လေဆိုတာကိုပဲသူတို့အာယုံစိုက်ပြီးတော့အလားပြန်လာခြင်းနဲ့လူတွေရှိတယ်အစိုးရတော်ဝင်ရှိသူတွေဘက်ကလည်းပဲပြောထားတာထက်ကတည်းကရှိပါတယ်ဟလားပြန်လာခြင်းနဲ့ဒီဘက်မှာစီးပွားရေးလုပ်ငန်းစဉ်ပြုသားခြင်းရှိတဲ့လူတွေကပြန်လာခြင်းနဲ့အဲ့လူတွေရဲ့စီရင်ဘင်္ဂလားဒေ့ရှ်ကပြုစုတဲ့အချိန်မှာမပါဘူးတခါဟိန္ဒူ ကပြေးသွားတဲ့ရှင်လူကြီးတော်တော်ရှိတယ်အဲ့လူတွေတန်လာခြင်းနဲ့အဲ့လူတွေဆင်းနေမှာပါဘူးဆင်းနေမှာပါတဲ့လူကပြန်မလာခြင်းနဲ့လူတွေပဲပါတယ်ဆိုပြီးတော့ညီမတို့ကတော်ဝင်ရှိသူတွေဘက်ကလည်းထက်ကလည်းပြောထားပါတယ်ဆိုတော့ကျွန်တော်ကအဲ့ဒီချက်ကိုခေါင်းနဲ့တွင်းပြီးတော့အဲ့ဒီကိစ္စကိုကျွန်တော်ကမေးတာပါနိုင်ငံတကာသတင်းမီဒီယာတွေရဲ့အာရုံစိုက်မှုမှာသူတို့ရဲ့သတင်းတင်ပြဖို့နဲ ီကက်ကိစ္စတခါတို့ရဲ့အခွင့်အရေးအပြည့်အဝမရတာစသည်အရိယာကိုပဲဇောင်းပေးပြီးတော့ဟိုတင်ပြတဲ့သဘောမျိုးကျွန်တော်လေးပဲနိုင်ငံတကာတိတိဖတ်တဲ့ချိန်မှာအဲ့လိုပဲတွေ့ရပါတယ်ဆိုတော့နောက်တစ်ခုကလည်းပဲကျွန်တော်တင်ပြတဲ့အထက်မှာပါတယ်ဟလာပြန်လာခြင်းလူလည်းရှိတယ်ဆိုတာလည်းပဲကျွန်တော်တို့ဘက်ကဟို safe site ပေါ့လေအကောက်ဝဲဒီဒီစကြကိုယူပြီးတော့ဟိုရထဘူးရကြကြကျွန်တော်တို့အခြေခံကြကြပြောရမယ်ဆိုရင်တော့ဒါကကျွန်တော်ခရစ်တော်မြင်မြန်ခဲ့တဲ့ကိုယ်တဘောနဲ့ကိုယ်ပြန်ဝင်လာတဲ့မွတ်စလင်တူကပြောတဲ့စကားပဲရှိပါသေးတယ်တကယ်တကယ်ကျတော့ဒုက္ခတဲ့စကံတွေကပြန်လာခြင်းနဲ့လူတွေကိုဟလာကျွန်တော်တို့တယောက်နဲ့ယောက်တို့မှုဒီကပို့ပြီးတော့တွေ့ဆုံဝင်ញံကိုရမယ်ဆိုရင်ဒီဥစ္စာကပို့ပြီးတော့ဟုတ်ဤမဟုတ်ဤပို့ပြီးတော့ထင်ရှားလိမ့်မယ်လို့ကျွန်တော်ယူဆပါတယ်အခုလက်ရှိကတော့ဒါမွတ်စလင်တူတည်းရဲ့အမြင်ကိုပဲကျွန်တော်ကတင်ပြခွင့်ကြားသေးတဲ့အခြေအနေပါအဲ့ဒီအခြေအနေကိုပဲဒီနိုင်ငံတကာသတင်းမီဒီယာတွေနဲ့ပြည်တွင်းသတင်းမီဒီယာတချို့ကတင်ပြမှုဘိုင်းမှာအားနည်းခဲ့တယ်တလားလို့ကျွန်တော်တို့အဲ့လိုတော့စဉ်းစားလို့ရမယ်ထင်ပါတယ်ခင်ဗျဟု
တ်ကဲ့နောက်တစ်ခုကအဲ့ဒီဒုက္ခသည်တွေပြန်လာဖို့အတွက်မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသဘောတူညီရပြီးတဲ့နောက်မှာမြန်မာဘက်ကပြင်ဆင်မှုတွေလုပ်တယ်။ဘာညာဆိုရသက်ဆိုင်တဲ့တာဝန်ရှိတဲ့ဝန်ကြီးဘာညာသွားပြီးတော့ရှင်းပြနေရလဲတွေ့ပါတယ်။ဒါနဲ့ပတ်သက်လို့လည်းနိုင်ငံတကာသတင်းထဲမှာဒါလုံးဝစဉ်းချဘူးဘယ်လိုမဖြစ်ဘူးစသဖြင့်တစ်ချိန်လုံးပြောနေကြတာတွေ့ရပါတယ်။အခုကိုကျော်ကျော်သိန်းမျက်မြင်ဒုက္ခသည်တွေပြန်လာနိုင်ဖို့အတွက်လှုပ်ထားတဲ့လှုပ်ဆောင်ချက်တွေလည်းနည်းနည်းဆုံးသက်ပြောပြပါဦးခင
်ဗျ။ဟုတ်ကဲ့ပါဦးကျွန်တော်မြင်ရတာတော့လေဒီတောင်ပြူလက်ဝဲကျွန်တော်တို့တော့ပုံလန်းရေလန်းစခန်းတစ်ခုနဲ့ကျွန်တော်လက်ခံစခန်းတစ်ခုလက်ခံတဲ့မှာကျွန်တော်တို့သွားခွင့်ရခဲ့တာကတောင်ပြူလက်ဝဲစခန်းပေါ့နော်ရေလန်းကနေဝင်လာမယ်ငခုရစခန်းတော့ကျွန်တော်တို့သွားခွင့်ရခဲ့ဘူးပေါ့တောင်ပြူလက်ဝဲစခန်းမှာကတော့ဒီပြင်ဆင်ထားတဲ့ဟာတွေကရေပုံရပြီပြောမယ်ဆိုရင်အတော်လေးစနစ်တကျပြင်ဆင်ထားတဲ့ပုံရှိပါတယ်ဆိုတော့ကျွန်တော်လည်းအဲ့ဒီမှာပဲကျွန်တော်မေးပါတယ်ဒီလိုပြင်ဆင်ထားတဲ့ဟာတွေကိုနိုင်ငံကအဖွဲ့အစည်းလာကြည့်သလားကုလသမဂ္ဂလာကြည့်သလားတခြားနိုင်ငံကလာကြည့်သလားဆိုတော့အဲ့ဒီစကန်တာဝန်ခံကိုယ်တိုင်ကကုလသမဂ္ဂအပါအဝင်သတင်းမီဒီယာတွေနိုင်ငံကအဖွဲ့အစည်းတွေလာကြည့်ကြတယ်ပြီးခဲ့တဲ့ကျွန်တော်တို့ဒီချက်ပိုင်းအတွင်းမှာပဲဒီအာဆီယံထရိုက်ကပေါ့ ASEAN ဝင်ကြီးအဖွဲ့ကလည်းပဲလာမယ်လို့သူပြောပါတယ်တကယ်ရောမရောတော့ကျွန်တော်အတိအကျမပြောနိုင်ပါဘူးဆိုတော့လာကြည့်ထားကြတယ်ဆိုတော့အချိန်လေးကိုသူတို့ကျွန်တော်တွေ့တယ်လို့ပဲသူတို့တွေ့မှာပါ
ကျောစန္ဒာစီစဉ်တင်ဆက်တဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြရတာပဲဖြစ်ပါရဲ့ရှင်အမေရိကန်ပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့အလားပါတဲ့အရှုခင်းပုံတွေကိုကျမတို့ VOE ရဲ့2019ပြည်ကလေးမှာတွေ့နိုင်ပါတယ်ဒီ VOE ရဲ့မြေတံလက်ဆောင်ပြည်ကလေးလူစီတိုင်းဆိုရင် VOE မြန်မာပိုင်းကိုစာဖြစ်ဖြစ်အင်းနေဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်။ VOE American တိုင်းမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတအမှတ်855ရန်ကုန်စာလိုက်ကြီးဆိုရဲလိပ်စာကိုစာရေးသားနိုင်ကြပါရဲ့ရှင်။ email ပေးပို့မယ်ဆိုရင် bamis@voanews.com ကို2019 VOE ပြည်ကလေးတောင်းခံပါတယ်ဆိုတာအကျိုးအကြောင်းရေးပို့လိုက်ပါ။ကိုယ့်နာမည်နဲ့နေရက်ဆက်ချက်ရေးထဲကိုမမေ့ပါနဲ့နော်။ဒီပြည့်တဲ့အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
်။ဒီ UI မြန်မာပိုင်းရဲ့ပုဒ်ကူးနေညပိုင်းစီစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့တပတ်အတွင်းအားကစားသတင်းလွှာတွေကိုကိုရနိုင်ကစူးစီးတင်ပြပေးပါမယ်ရှင
်။ဒီမှာပါကျွန်တော်ရနိုင်ပါ VOE ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အရှာဘောလုံးဖက်ချုပ် AFC ရဲ့တနစ်တာအကောင်းဆုံးစုပေးပွဲကိုအိုမန်နိုင်ငံမှာနိုမာ28ရက်နေ့ကကျင်းပခဲ့ပါတယ်။ပရီးမီယာလိဂ်ကလန်ဒန်မြောက်ပိုင်းဒါဝီမှာတော့ဂန်နာစီအောင်ပွဲခံသွားခဲ့ပါတယ်။အယ်လီမျိုးမှာထိုးသတ်ခဲ့တဲ့ WBC Heavyweight Champion လူပွဲမှာတော့ Champion Wilder နဲ့စိန်ခေါ်သူ Tyson Fury တို့တီးကြသွားခဲ့ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။အရှာဘောလုံးဖွဲ့ချုပ် AFC ရဲ့တနင်္လာအကောင်းဆုံးစုပေးပွဲခန်းလာကတော့အိုမန်နိုင်ငံမှာနိုမာ28ရက်နေ့ကကျင်းပခဲ့ပါတယ်။2018အရှာအကောင်းဆုံးဘောလုံးသမားဆုကတော့ကာတာနောက်တန်းလူအဗ်ဒေါ်ခရီမ်ဟာစန်ကရသွားပါတယ်။
အသက်25နှစ်သာရှိသေးတဲ့ဟတ်ဆန်ဟာသူ့ရဲ့အောက်ဆက်အသင်းကိုအာရှချန်ပီယံလိဂ်ဖလားဆင်းဖိုင်နယ်ထိရောက်အောင်ဆွမ်းဆောင်ပေးခဲ့သူဖြစ်ပါတယ်။မြို့သူဘက်မှာတော့တရုတ်အသင်းကအသက်23နှစ်အရွယ်ဝမ်ရှွမ်းကရသွားပါတယ်။ဝမ်ရှွမ်းဟာဂျော်ဒန်မှာလုပ်တဲ့မြို့သူမီအာရှဖလားဘောလုံးပွဲမှာတတိယဂိုးအများဆုံးတွင်သူစုကျေဖနာရခဲ့တယ်လို့အင်ဒိုနီးရှားနိုင်ငံမှာကျင်းပတဲ့အာရှအားကစားပြိုင်ပွဲရဲ့မော်လုံးဝဲမှာလည်းတရုတ်အသင်းကိုဝေဒစေရအောင်ဆွမ်းဆောင်ပေးခဲ့သူဖြစ်ပါတယ်။ဒါပြင်ထိုင်းနိုင်ငံမြောက်ပိုင်းကလိုင်ဂူအတွင်းမှာပိတ်မိပြီးတော့လွတ်မြောက်လာခဲ့တဲ့တောဝက်ဘောလုံးအသင်းကိုလည်းအာရှဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌရဲ့အထူးစုကိုချီးမြှင့်ခဲ့ပါတယ်။လူသားဘက်ကအကောင်းဆုံးနီးပြစုကတော့ဂျီလီကကာရှီမာအန်ဒလာအသင်းရဲ့နီးပြဂိုးအိုအီဝါကရသွားပြီးတော့မြို့သူဘက်မှာအကောင်းဆုံးနီးပြစုကတော့မြန်မာအာရှဘောလုံးပွဲမှာချန်ပီယံဖြစ်သွားတဲ့ဂျပန်နီးပြအာဆာကိုတာကာကူရာကရသွားခဲ့ပါတယ်ခင်ဗျာဒီတစ်ပတ်အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲတွေမှာတော့မန်စီးတီးကဘုံမောက်ကို3ဂိုးတကွနဲ့နိုင်ပြီးချယ်ဆီကဖူလမ်ကို2ဂိုးကိုမရှိအာဆနယ်နဲ့တော့တန်ဟမ်တို့ရဲ့လန်ဒန်ဒါဘီမှာတော့အာဆနယ်ကစွာကို4ဂိုး2ဂိုးနဲ့နိုင်သွားပါတယ်မန်ချက်စတာယူနိုက်တက်ကတော့ဆောက်သမ်တန်နဲ့အဝေးဘက်မှာ2ဂိုးစီစဉ်ကြပါတယ်2ဂိုးရှုံးနေပြီးမှနောက်ကနေဂိုးပြန်သွင်းပြီးစီကြခဲ့တာပါသောသမန်အသင်းကတော့နီးပြမာကူးစ်ရာထူးကနေထုတ်ပယ်လိုက်ပါပြီ။သောသမန်အသင်းဟာဒီနေ့ဘောလုံးရာသီမှာ14ပွဲကစားပြီးတဲ့အချိန်မှာ18နေရာကိုရောက်နေတဲ့အတွက်နီးပြမာကူးစ်ကိုနီးပြဖြစ်ကနေထုတ်ပယ်လိုက်တာဖြစ်တယ်ဆိုပြီးတော့အသင်းကလည်းလာနေမှာချိန်ကြပါတယ်။သောသမန်အသင်းဟာပြီးခဲ့တဲ့စနေနေ့ကတော့မန်ချက်စတာယူနိုက်တက်နဲ့အိမ်ခွင်မှာကစားခဲ့ပြီးပထမပိုင်းမှာ2ဂိုးအရင်သွင်းထားပြီးမှနောက်ပိုင်းမှာ7ပါဂိုးပြန်ပေးလိုက်ရတာကြောင့်နောက်ဆုံးမှာ2ဂိုးစီတင်နဲ့ပွဲပြီးသွားပါတယ်။ဒါကြောင့်ဆောက်သွန်တဲ့အသင်းဟာအခုနဲ့ပရီးမီးယားလိဂ်ဘောလုံးရာသီမှာတပွဲသာနိုင်ထားပြီးတော့6ပွဲပြီး9ပွဲရှုံး4မှတ်နဲ့18နေရာကိုကျောင်းနေတာဖြစ်ပါတယ်ခင်ဗျာ။ကမ်ရွန်နိုင်ငံကတော့လာမယ့်အာဖရိကဖလားကိုအင်ရှင်ဖြစ်ကျင်းပနိုင်တော့မှမဟုတ်ပါဘူး။2019ခုနှစ်အာဖရိကနိုင်ငံများဖလားဘောလုံးပွဲကိုအင်ရှင်ဖြစ်ကျင်းပဖို့အတွက်ကမ်ရွန်နိုင်ငံကိုရွေးချယ်ခဲ့ပေမဲ့ကမ်ရွန်အနေနဲ့တိုင်ပွဲအတွက်ဆောက်လုပ်ဖို့စီစဉ်ထားတဲ့ဘောလုံးဝင်တွေကိုအချိန်မီမပြီးသေးတာနဲ့ဘောလုံးအဖွဲ့ချုပ်ရဲ့အမှုဆောင်ကော်မတီကိုမဖွဲ့စည်းနိုင်တာဘောလုံးစီမံကိုအပိသက်မရေးဆွဲနိုင်တာတွေကြောင့်အရှင်ဖြစ်ခွင့်ကိုပြန်ရုပ်သိမ်းဖို့အာဖရိကဘောလုံးအဖွဲ့ချုပ်အမှုဆောင်ကော်မတီဝင်အားလုံးကတညီတညွတ်ထဲမဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။အာဖရိကဖလားဘောလုံးပွဲကိုတော့ဇွန်လ15ရက်နေ့ကနေဇွန်လ17ရက်နေ့ထိကျင်းပသွားဖို့စီစဉ်ထားပြီးတော့ဒီနေ့မကုန်ခင်မှာအရှင်နိုင်ငံအသစ်ကိုရွေးချယ်နိုင်ဖို့ခံမှန်းနေကြပါတယ်။အခုခါမှာတော့မော်ရိုကိုနိုင်ငံကအရှင်ဖြစ်ဖို့အတွက်ရည်ရွယ်အစားဆုံးဖြစ်နေပါတယ်။အာဖရိကဖလားဘောလုံးပွဲတွေကိုအရှင်ပြောင်းလာဟာအခုဆိုရင်၄နှစ်သက်တမ်းရှိတော့ပါပြီ။အာဖရိကဖလားဘောလုံးပွဲဟာပြီးခဲ့တဲ့3ချိန်မှလည်းအရှင်နေရွေးပြီးမှပြန်ပြောင်းခဲ့ရတာကြောင့်အခုဒီခါနဲ့ပါဆိုရင်အရှင်နိုင်ငံကိုရွေးပြီးမှပြောင်းရတာ၄ချိန်သက်တမ်းရှိသွားပြီဖြစ်ပါတယ်ညာအမေရိကန်နိုင်ငံလော့စ်အန်ဂျလိစ်မြို့မှာကျင်းပတဲ့ WBC Heavyweight Level Champion လူပွဲမှာတော့ချန်ပီယံဒီယွန်တေးဝိုင်ဒါနဲ့စိန်ခေါ်သူတိုက်ဆန်ဖျူရီတို့ပြင်ကျသွားပါတယ်ဒီဘက်မှာဝိုင်ဒါကတိုက်ဆန်ဖျူရီကိုကိုးကြည့်နဲ့အောက်ဆုံးအချိန်လေးမှာကျမ်းမော်ကိုလဲကြအောင်ထိုးနိုင်ခဲ့ပေမဲ့ဖျူရီကနှစ်ကြိမ်လုံးပြန်ထနိုင်ခဲ့ပါတယ်ဒါပေမဲ့ဒီဘက်မှာဖျူရီကဝိုင်ဒါကိုထိန်းချုပ်ပြီးတော့အသာစီးရအောင်ထိုးနိုင်ခဲ့တယ်လို့လည်းသုံးသပ်ကြပါတယ်ဒါကြောင့်ပွဲပြီးမှာတော့ဒိုင်း၃ယောက်မှာတစ်ယောက်ကဝိုင်ဒါတစ်ယောက်ကဖျူရီကိုနိုင်ပေးခဲ့ပြီးတော့ပြန်တဲ့တစ်ယောက်ကတော့ပြေးပေးခဲ့တာကြောင့်ပြေးပွဲနဲ့ပြီးပြီးဝိုင်ဒါကသူ့ရဲ့ WBC တရဖူကိုဆက်လက်ထိန်းသိမ်းသွားပါတယ်ဗြိတိန်နိုင်ငံက Heavyweight Champion Hong Lennox Lewis ကတော့ Tyson Fury နိုင်တယ်လို့မြင်ကြောင်းနဲ့သူတို့ကလည်းအလားတူပုံစံမျိုးဖြစ်ခဲ့ကြအောင်ဗြိတိန်နိုင်ငံသားတယောက်အနေနဲ့အမေရိကန်နိုင်ငံမှာနိုင်ဖို့ဆိုတာပုံပြီးတော့ဆက်ခဲ့တယ်ဆိုပြီးတော့ဝေဖန်လိုက်ပါတယ်နောက်ဆုံးကတော့သူတို့အနေနဲ့မချေဝဲတွဲဖို့ခဏရှိရဲဆိုပြီးတော့ပွဲပြီးသတင်းလာရှင်းလင်းပွဲမှာပြောကြားသွားပါတယ်ခင်ဗျာ
ကိုရနိုင်စီစဉ်တင်ဆက်တဲ့အားကစားသတင်းလွှာတွေကိုနားဆင်ကြရတာပဲဖြစ်ပါရဲ့ရှင်။အခုတော့အထူးစီစဉ်လေးတစ်ခုကိုတင်ဆက်ပေးခြင်းပါတယ်။စောင်းနှင်းတွေဝေတဲ့ဒီနှစ်တစ်ကူးရာသီရောက်တိုင်းဒီရာသီကိုခံစားရေးဖွဲ့ထားတဲ့သချင်းတွေ Christmas Day သချင်းတွေနဲ့ဖျော်ဖြေတင်ဆက်ပေးနေပါတယ်။ဒါကြောင့်ဒီကနေ့တော့စောင်းလိုင်းတည်ဆူထားတဲ့ဒီတစ်ခါစောင်းလို့အမည်ရတဲ့သချင်းနဲ့ဖျော်ဖြေပေးခြင်းပါတယ်။နားဆင်ကြပါရှင်။
တော်မူချေရီပန်းရတော့ပွင့်နေပြီမြင်းကြီးလွင်ပြန်ပဲတော့ချက်ပြန်လာတော့မည်ဒီတစ်ခါဆောင်းဟေမလောင်ကသူကြဆံပြမော်ရီရွာကြီးသည တိပြန်ရသွားပြီတုန်ကုန်ချင်းသမားပုံမြင်ဆောင်ကထူးခြားစံပြဆံရောင်းနေလေမောcherry pa mya ro poin ni bi lin ni lwin pyin ba to che pyan la ro mi de ta kha sa hu he man la ga thu cha san pya mo ri ywa ge si chu nyaw ni du pe kwe ka ba le chin ma tin nyu ri ga ba nyu ga o mo tha san na ngwin la meတဲ့ကူရောပြောပေအောင်ချစ်သူလေးပြန်ရောက်ရင်ပွေကစီးကျူဖို့မင်းညာအကွေးကောင်းနေလားစီးပြန်ရင်ရောက်ချီးတော့တည်းရရသွားပြီတုန်ကုန်ချင်းအများပုံမြင်ဆောင်ကောင်းထူးခြားစံပြရှာရော
တိုင်းတည်ဆူထားတဲ့ဒီတစ်ခါဆောင်းလို့အမည်ရတဲ့တခြင်းကိုနှားဆင်ကြရတာပဲဖြစ်ပါတယ်။ဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။မနေ့ပြန်ကြာတာပရီနေ့မနေ့ဖက်6နာရီကနေ9နာရီထိအစီအစဉ်တွေထဲမှာတော့ဥကျော်စံတာရဲ့မြမအေးသုံးသက်ချက်နဲ့သူယုံကြည်ရာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနှားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုတော့အစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းချင်းချင်းကိုကိုအောင်လင်းကပြောပြပေးပါအောင်ရှင်။
ပြည်ရဲ့တောက်ချန်လေးကကွယ်လွန်သွားတဲ့အသက်64နှစ်အရွယ်53နှစ်မြောက် American သမ္မတ George H.W. Bush ရဲ့ရုပ်လောင်းကိုနိုင်ငံတော်စာပနာအခမ်းအနားကျင်းပမဲ့ Washington DC က National Cathedral ဘုရားကျောင်းကိုမတော်ရင်နဲ့တည်ဆောက်မှုတွေလွတ်တော်အဆောက်အဦကနေအခုအတန်လွတ်နေတဲ့အချိန်မှာပဲစတင်တည်ယူလာနေပါပြီ။နိုင်ငံတော်အလံလွှမ်းခြုံထားတဲ့သမ္မတရဲ့သမ္မတဟောင်းရဲ့အခေါင်းကိုတော့ American စစ်တီတွေကတည်ထုတ်လာခဲ့ကြတာပါ။ဒီနေ့ဇာပနာခန်းမှာတော့တက်ရှိထင်ရှားရှိနေစေဖြစ်တဲ့သမရ9ယောက်ကဒီနေ့နောက်ဆုံးအနေနဲ့နှုတ်ဆက်ကွန်ပျူတာမှာလည်းဖြစ်ပါတယ်။ Washington DC က National Cathedral ဘုရားကျောင်းကနိုင်ငံတော်ဇာပနာခန်းနောက်တော့သမရထွန်နဲ့ထရန်နဲ့တူသမရဟောင်းနေဖြစ်ကြတဲ့ Jimmy Carter, Bill Clinton နဲ့ Barack Obama တို့တက်ရောက်ကြမှာဖြစ်ပြီးကွလွန်ဘူးသမရဘုရှ်ရဲ့တားဖြစ်သူ43ဆမြတ်သမရ George W. Bush ကလည်းဖခင်ကိုကွန်ပျူတာမှာစကားပြောကြမှာပါ။နိုင်ငံတော်ဇာပနာခန်းနောက်မှာကနေဒါနိုင်ငံဝန်ကြီးချုပ်ဟောင်းBen Maroney American ထက်လွတ်တော်အမဟောင်း Alan Simpson နဲ့သမိုင်းပညာရှင်လည်းဖြစ်ကွလွန်ဘူးသမရဘုရှ်ကိုရီးအထောက်ပတိပြည်သူတွေလည်းဖြစ်တဲ့ Jim Michener လည်းအမစကားပြောဖို့စီစဉ်ထားပါတယ်သမရဟောင်းရဲ့ဇာပနာကိုတက်ရောက်ကြမဲ့သူတွေထဲမှာတော့ Britain တော်ဝင်မင်းသား Charles ဂျာမန်ဝန်ကြီးချုပ် Angela Merkel နဲ့ပိုလန်နိုင်ငံသမရဟောင်း Lech Wałęsa တို့လည်းပါဝင်ကြမှာဖြစ်ပါတယ်2016 American သမ္မတရွေးကောက်ပွဲပေါ်ရုရှားရဲ့ဝင်ရောက်လွှမ်းမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေမှာအပြောသားလွန်ညွန်ရေးအကြံပေးပုဂ္ဂိုလ်ဟောင်း Michael Flynn ကထည့်ရရောက်ပံ့ပိုးပေးခဲ့တယ်လို့အထူးစုံစမ်းစစ်ဆေးမှု Robert Mueller ကပြောဆိုလိုက်ပါတယ်ဒီအတွက်လည်း Michael Flynn ကိုထောက်နှံပြင်ပေးဖို့လည်းအထူးစုံစမ်းစစ်ဆေးမှုကထောက်ခံပြောဆိုခဲ့တာပါလက်နက်ရှာချရေးအရေးကြီးတဲ့သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ပြီးလက်နက်ထုတ်လုပ်ဖို့ကြိုးစားမယ်ဆိုရင်ရုရှားအနေနဲ့လည်းတလက်ပြည့်နျူကလ িয়ার မစ္စိုင်းရုံးတွေစတင်ထုတ်လုပ်သွားမှာဖြစ်တဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကဒီနေ့ပဲသတိပေးလိုက်ပါတယ်အမေရိကန်ကသာသဘောတူညီချက်ကနေနှုတ်ထွက်သွားမယ်ဆိုရင်ရုရှားအနေနဲ့လည်းအလားတူလက်နက်တွေထုတ်လုပ်ဖို့လိုအပ်လာမှာဖြစ်တယ်လို့ကောက်ချက်ချရမှာဖြစ်တဲ့အကြောင်းရုရှားသတင်းအေဂျင်စီကိုသမ္မတပူတင်ကပြောဆိုလိုက်ကြပါမနေ့တုန်းကလည်းအမေရိကန်ကအလားတူသတိပေးပြောဆိုထားပါတယ်
တင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါဒီရအစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်ရှင် VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မများသစင်အောင်ပါThank you.
This program has come to you from the Voice of America, Washington.